Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ15ရက်ဘူဒူဝင်းနေ့ညပိုင်း VOA စီစဉ်တွေကိုမေကင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့American Donald Trump ထရန့်လွန်ခဲ့တဲ့စနစ်ကျော်ကအခွန်ဆောင်ခဲ့ပြီးတဲ့မှတ်တမ်းကိုလက်ခံရရှိခဲ့တယ်လို့ဆိုတဲ့သတင်းနောက်ကိုသမ္မတထရန့်ကဝေဖန်ထုတ်နေလိုက်ပါတယ်။ Netherlands နိုင်ငံမှာတော့လွှတ်တော်ရွေးကောက်ပွဲတွေဒီကနေ့မှပဲစတင်မဲပေးနေကြပါပြီ။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမခင်ဖြူထွေးနဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတရုတ်ပြည်သူသမ္မတနိုင်ငံမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mr. Sun Kyo-shin နဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေတရုတ်နိုင်ငံယူနန်ပြည်နယ်မှာတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့
သူတို့ကတော့ဒီမတ်လ6ရက်နေ့မှာကျွန်တော်တို့ဒီလောက်ကကိုဒီနောက်ပိုင်းမှာမတပ်ဖွဲ့တွေအနေနဲ့ဟိုမလွေးမချောင်စားတဲ့
ဒီခိုင်လက်နက်ကန်တက်ရဲ့စဦးစီးချုပ်ဒေါက်တာညိုထွန်းအောင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်သူနာပြည်ဝန်ထမ်းနဲ့ចောင်းသား900လောက်ဒီကနေ့ရန်ကုန်မှာဆန္ဒပြတဲ့တရင်ဆရာတွေကိုခုညပိုင်းမှာတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတရင်တွေကိုကိုအောင်လည်းဦးနဲ့မခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2005ခုနှစ်တုန်းကခွန်ဆောင်ခဲ့တဲ့မှတ်တမ်းတွေကစာမျက်နှာနှစ်မျက်နှာကိုမမျှော်လင့်မဲအီးမေးလ်ကနေလက်ခံရရှိခဲ့တယ်လို့ဆိုရဲခွန်ဆောင်ရန်ကြွမ်းကျင်သူပူလစ်ဇာဆုရှင်သတင်းသမားဒေးဗစ်ကေဂျွန်စတန်ကိုသမ္မတကဗိုလ်ထုနေအစောပိုင်းမှာပဲတွစ်တာလူမှုကွန်ရက်ကနေဝေဖန်ထုတ်နယ်လိုက်ပါတယ်သမ္မတရင်ဗျူရောကတော့အင်္ဂါနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြီးသမ္မတထရန့်မှာ2005ခုနှစ်မှာဒေါ်လာတန်150ရောဝင်ငွေရခဲ့ပြီး38တန်းကိုဝင်ငွေကုန်ဖြစ်ပေးဆောင်ခဲ့တဲ့အကြောင်းနဲ့ခွန်ဆောင်ထားတဲ့တရားဝင်မှတ်တမ်းတစ်ခုကိုဖော်ပြတဲ့ရုပ်မြင်သံကြားဌာနရဲ့လောက်ရာဥပဒေနဲ့မညီဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ် MSNBC TV စီစဉ်ကသတင်းမထုတ်ပြန်မီအင်္ဂါနေ့နောက်ပိုင်းမှာပဲသမ္မတအင်ဗျူရောကကြေညာချက်ထုတ်ပြန်ခဲ့တာပါသမ္မတထရန့်ရဲ့2005ခုနှစ်ကွန်မတန်တွေကစာမျက်နှာနှစ်မျက်နှာကိုဖော်ပြခဲ့တဲ့ MSNBC ရုပ်မြင်သံကြားစီစဉ်မှု Richard Maddow ကတော့သတင်းတော်ဂျွန်စတန်ထံကနေသတင်းအစရခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။သတင်းတော်ဂျွန်စတန်ကတော့သမ္မတထရန့်ရဲ့ကွန်မတန်စာမျက်နှာတစ်ခုကိုသူ့စာရွေးထဲကနေတွေ့ခဲ့ရတာဖြစ်ပြီးဘယ်သူကဘာအတွက်နဲ့ပို့လိုက်မှန်းမသိဘူးလို့ပြောဆိုထားပါတယ်။လက်ခံရရှိထားတဲ့စာမျက်နှာနှစ်မျက်နှာနဲ့ပတ်သက်လို့သမ္မတအင်ဗျူရောကမှတ်ချက်ပေးဖို့မိတ္တူတွေပေးပို့ခဲ့ကြောင်းလဲ MSNBC TV စီစဉ်မှုမက်တော့ကပြောပါတယ်။အင်္ဂါနေ့ညနေပိုင်းရုပ်မြင်သံကြားကမထုတ်လွှင့်ခင်အင်ဗျူရောကလည်းဦးမှုယူပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ရုပ်မြင်သံကြားအစီအစဉ်ကိုလူချိန်များအောင်လုပ်ချင်တာနဲ့လွန်ခဲ့တဲ့ဆယ်နှစ်ကျော်ကအခွန်ဆောင်ထားတဲ့မတန်တဲ့ကနေစာမျက်နှာနဲ့မျက်နှာနဲ့ပတ်သက်လို့ဥပဒေချုပ်ပေါက်ပြီးတင်းပေါ်ပြခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။တနအဖြစ်ရွေးကောက်တင်မြှောက်မခံရမိခဲ့ကမစ္စတာထရန့်မှာကမ္ဘာမှာအအောင်မြင်ဆုံးလုပ်ငန်းရှင်တွေကတူးဖြစ်ခဲ့ပြီးအခွန်ပေးဆောင်ထားတဲ့မတန်တဲ့ကိုခိုးယူပေါ်ပြတာဥပဒေနဲ့လုံးဝဆန့်ကျင်နေတဲ့အကြောင်းနဲ့မျိုးသားတဲ့သတင်းမီဒီယာတွေကဘလို့သဘောထားမျိုးပဲရှိရှိသမရအနေနဲ့သူ့မူဟာတွေအတိုင်းဆက်လက်ရည်တည်သွားမှာဖြစ်ကြောင်းလည်းကြေညာချက်ကပေါ်ပြထားပါတယ်။
နယ်သာလန်ဝန်ကြီးချုပ်မတ်ခ်ရူထန်နဲ့ရွှေ့ပြောင်းဝင်ရောက်မှုတွေနဲ့အစ္စလာမ်တွေကိုစန့်ကျင်တဲ့ရှေ့နေဟူရတ်ဗီယက်တာတို့အသီးသီးဦးဆောင်တဲ့နိုင်ငံရေးပါတီတစ်ခုအဓိကအားပြိုင်နေကြတဲ့ဒီကနေ့လွှတ်တော်ရွေးကောက်ပွဲမှာနယ်သာလန်ပြည်သူတွေမဲပေးနေကြပါဗျ။ရွေးကောက်ပွဲမတိုင်ခင်လူထုစစ်တမ်းတွေအရာကတော့ဝန်ကြီးချုပ်ရူထန်ရဲ့ VVD ပါတီကမစ္စတာဗီယက်တာရဲ့ PVV ပါတီထက်မဆိုသလောက်လူထုထောက်ခံမှုပိုပြီးတော့ရနေတာကိုပြနေပါဗျ။နယ်သာလန်လွှတ်တော်မှာပါတီအတော်များများကိုစားပြုပါဝင်တဲ့ကြောင့်ဘယ်ပါတီပဲနိုင်နိုင်နေရာအများဆုံးရတဲ့ပါတီကအစိုးရတည်ဖွဲ့စည်းဖို့အတွက်ညွှန်ပေါင်းဖွဲ့ရမှာပါဒီအတွက်ဆိတ်ဆက်ညှိနှိုင်းမှုတွေလရုံနဲ့ချီချနိုင်ပြီးတန်းနီကအကြီးဆုံးနိုင်ငံရေးပါတီကြီးတွေအားလုံးကတော့မစ္စတာဗီယက်တာနဲ့လက်တွဲမလုပ်နိုင်ဘူးလို့ပြောထားကြပါတယ်မစ္စတာဗီယက်တာဟာမွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုတိုက်မိတဲ့ဝင်ရောက်ခွင့်ဟန်တာနောက်ဘလူးတွေကိုပိတ်ပစ်ပြီးကိုယ်တိုင်စံစာရောင်းချမှုတွေကိုကြားမြင့်မယ်လို့ဆိုပြီးကတိပြုပြောမဲဆွယ်နေတာဖြစ်ပြီးတော့နယ်သာလန်နိုင်ငံကိုဥရောပတမကအီးယူတွေကနေနှုတ်ထွက်မဲ့ဖို့ဆန္ဒရှိတယ်လို့လည်းပြောဆိုထားတဲ့သူပါနယ်သာလန်ရွေးကောက်ပွဲပြီးရင်တော့ဥရောပကပြင်သစ်တဲ့ဂျာမနီနိုင်ငံတွေမှာလည်းရွေးကောက်ပွဲတွေမကြခင်ဒီနှစ်ထဲကျင်းပဖို့ရှိပါတယ်လက်ရရေးအမျိုးသားရေးဝါယူတွေကနေရာရနေကြတာပါပြင်သစ်သမ္မတရွေးကောက်ပွဲကိုရှီလာထဲမှာကျင်းပမှာဖြစ်ပြီးတော့ဂျာမနီနိုင်ငံမှာတော့စက်တင်ဘာလထဲမှာရွေးကောက်ပွဲတွေကျင်းပမှာပါရှင်
စီးရဲနိုင်ငံဒမက်စကမြို့ကအဓိကတရားရုံးဆောက်ဦးအတွင်းမှာအထူးကံပုံခွဲတက်ခတ်မှုကြောင့်လူ25ယောက်တမန်နဲ့တိဆုံကြောင်းအစိုးရပိုင်းသတင်းကဖော်ပြပါရယ်ဒမက်စကမြို့တော်ချက်ချာနေရာကတရားရုံးမှာတက်ခတ်မှုဖြစ်ခဲ့ကြောင်းအစိုးရပိုင်းသတင်းကဖော်ပြရင်အသေးစိတ်အခြေအနေကိုတော့ချက်ချင်းမသိရသေးပါဘူးရှီယာမိုဆင်တင်းကျန်းတခုမှာလူပေါင်း40တမန်နဲ့တိဆုံပြီး120ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အလားတူတက်ခတ်မှုမျိုးဖြစ်ပွားခဲ့ပြီးသတင်းတစ်ပတ်တောင်မပြည့်သေးတဲ့အချိန်မှာပဲအခုနောက်ဆုံးတက်ခတ်မှုနဲ့ကြုံခဲ့ရတာပါစီးရဲအခိုင်အတာဖွင့်နေဆက်နေတဲ့အုပ်စုကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်တက်ခတ်မှုတွင်တည်ဆုံသူအများစုဟာယူရိုနိုင်ငံသားဖျားဝူးတွေဖြစ်တယ်လို့လည်းဗြိတိန်ခြေဆိုင်စီရလူခွင့်ရေးစောင့်ကြည့်ကဲကဲဘက်ကပြောဆိုထားပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာ၃ရက်ကြာအာရှခီးစဉ်ကိုဒီကနေ့ပဲစတင်လိုက်ပါပြီဂျပန်နိုင်ငံကိုအရင်ဆုံးသွားရောက်မှာဖြစ်ပြီးတော့မဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေပုံမှန်ခိုင်မအောင်လုပ်သွားဖို့နဲ့ဒီမြကိုရီးယားနဲ့ရဲ့ဒီနျူကလ িয়ার နဲ့ဒုံးညီဆိုင်ရာချင်းချမှုတွေကိုတုံ့ပြန်ကြိုက်တွေ့နိုင်မဲ့နီလန်တွေဆွေးနွေးသွားမှာဖြစ်ပါတယ်ကြတာပြင်းနေမှာတော့ဂျပန်ဝန်ကြီးချုပ်ဆင်ဆိုအာဘေဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိတာတို့နဲ့တွေ့ဆုံမှုဆင်ဆင်ထားပြီးတောင်ကိုရီးယားနိုင်ငံကိုတော့တောက်ကြနေမှာရောက်ပါမယ်တောင်ကိုရီးယားယာယီသမ္မတဟွမ်ဂျိုအန်နဲ့နိုင်ငံသားရေးဝန်ကြီးယွန်ပြောင်စီတို့နဲ့တောက်ကြနေမှာတွေ့ဆုံမှာဖြစ်ပေမဲ့လို့လာမယ့်မေလတဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ကြမဲ့တောင်ကိုရီးယားအတိုက်ခံခေါင်းဆောင်နှင်းနဲ့တော့တွေ့ဆုံမှုဆင်ဆင်ထားတာမရှိပါဘူးအမေရိကန်တပ်ဖွဲ့တွေကိုနိုင်ငံအတွင်းမှာလက်ခံထားပြီးမြောက်ကိုရီးယားကဒုံးကျည်တိုက်ခိုက်တာခံရနိုင်တဲ့နေမြေအတွင်းမှာရှိနေကြတဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဟာအမေရိကန်စိုးရရဲ့မြောက်ကိုရီးယားအပေါ်စီးပွားရေးနဲ့တရမန်ရေးအရဖိအားတွန်းမြှင့်ဖို့ကြိုးစားနေတာကိုထောက်ခံကြပါတယ်။ဒီကနေ့ပုတ်ထူးနေ့မှာပဲဒီမဟာမိတ်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုတွေတွန်းမြှင့်ဖို့ရည်ရွယ်ပြီးတော့ကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ပြင်နဲ့ဂျပန်မြောက်ဘက်ပင်လယ်ပြင်တွေမှာသုံးနိုင်ငံပူးတွဲစည်းလေ့ကျင့်ခဲ့ကြတဲ့အကြောင်းအမေရိကန်ရေတပ်စစ်ဘက်ကြေညာချက်တခုမှဖော်ပြထားပါတယ်။ဒီမစ္စတာ Tillerson ရဲ့အာရှခီးစဉ်နောက်ဆုံးတစ်ထောင်တရုတ်နိုင်ငံကိုတွားရောက်ချိန်မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံပြီးလာမယ့်ဧပြီလအစောပိုင်းဖလော်ရီဒါပြည်နယ်မှာကျင်းပမယ့်သမ္မတရှီနဲ့သမ္မတဒေါ်နယ်ထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်ဆွေးနွေးတာတွေလှုပ်သွားမှာပါရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တင်မြန်မာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရရှိနေတဲ့စင်ကူဝါရင်ဝန်ကြီးချုပ်ကိုချုပ်တော်ဟာဒီကနေ့မှာတော့သမရဦးတင်ကျော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်နှစ်နိုင်ငံကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကွာလကီးစွာလုပ်ငန်းစတဲ့စီးပွားရေးပူးပေါင်းဆောင်မှုကိစ္စရပ်တွေဖြင့်အခရီးလိုက်စားမှုတိုက်ဖျက်ရေးအခွန်တန်းရှောင်မှုနဲ့ပတ်သက်တာတွေကိုလည်းကာဝေးဝန်ကြီးချုပ်ကိုချုပ်တော်နဲ့မြန်မာသမရဥတင်ကျော်တို့ကြားဆွေးနွေးခဲ့တဲ့အကြောင်းမြန်မာသမ္မတရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ခေါင်းဆောင်နေရာဟာစင်ကူနိုင်ငံကဖွင့်လှစ်ထားတဲ့အတက်မွေးဝန်းကျောင်းပညာတတ်တင်ကျောင်း၃နှစ်တွင်မြန်မာနိုင်ငံကိုလွှဲပြောင်းပေးနားလည်မှုစာချုပ်လောလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းတက်ရောက်ခဲ့ကြပါတယ်။စင်ကူဝါရေးဝန်ကြီးချုပ်ဟာဒီကနေ့မှာပဲကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့တာပါ။တွေ့ဆုံမှုအတွင်းမှာတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်တက်မတော်ရဲ့ကြိုးပမ်းမှုတွေကိုရှင်းလင်းပြောကြားခဲ့တဲ့အကြောင်းလည်းကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။စင်ကူဝါရေးဝန်ကြီးချုပ်ကတော့စင်ကူဝါရေးဝန်ကြီးကတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်စင်ကူနိုင်ငံကပံ့ပိုးကူညီနိုင်မယ့်ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းစင်ကူနိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။စင်ကူဝါရေးဝန်ကြီးကိုချုပ်တော်ရဲ့ခီးစဉ်အတွင်းမနက်ပိုင်းခြားသာပြင်းနေမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့နေ့လယ်စာဆိုင်တွေ့ဆုံမှာဖြစ်တယ်လို့ပြောဆိုလို့တော့ဥပဒေနဲ့အထူးကိစ္စရများလေးလာသုံးသပ်ရေးကော်မရှင်အကြီးအကဲသူရာဦးရှင်မင်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
ရာရူကနေဖေရှားခံထားရတဲ့တောင်ကိုရီးယားသမ္မတဘက်ကွန်ဟေးကိုသူမအခုလိုရေးယူခံရတဲ့အထိဖြစ်ခဲ့တဲ့အာဂရီလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်ထဲမှာမေးမြန်းစစ်ဆေးခံဖို့တောင်ကိုရီးယားဆွေရရှင်တွေကဆင်ခေါ်လိုက်ပါတယ်။လာမယ့်အင်္ဂါနေ့မနက်ပိုင်းမှာစစ်ဆေးမေးမြန်းတာတွေလုပ်သွားဖို့စီစဉ်ထားတာပါ။မစ်ဖက်ခါသူမနဲ့နှစ်ပေါင်းများစွာယဉ်နီလာတဲ့မိတ်ဆွေတငယ်ချင်း Choice ဆိုစီးနဲ့ပူပေါင်းပြီးတော့အငင်းပွားစရာရှိတဲ့အဖွဲ့အစည်းနှစ်ခုအတွက်စီးပွားရေးကုမ္ပဏီကြီးတွေစီကနေဒေါ်လာတန်း90အလူငွေအထင်ကောက်ခံပြီးအပြန်အလှန်အနေနဲ့တော့အဲ့ဒီကုမ္ပဏီကြီးတွေကိုအစိုးရကမျက်နှာသာပြန်ပေးဖို့အပေးယူလုပ်ခဲ့တဲ့ဆွေရဆွဆွဲချက်နဲ့လွှတ်တော်မတ်တွေကသူမကိုအရေးယူဖို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီဆုံးဖြတ်ချက်ကိုနောက်ဆုံးအတည်ပြုပေးလိုက်ကြပါမစ္စဖက်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိဘူးလို့ညင်ချပြီးစုံစမ်းစစ်ဆေးမှုတွေမှာပူပေါင်းပါဝင်သွားမယ်လို့လည်းသူမရဲ့ကိုယ်စားလှယ်တစ်ဦးကပြောပါတယ်ဒီမှုနဲ့ဆက်ဆက်ပြီးတော့ပဲ Samsung Electronic Company အကြီးအကဲ EJ Yang ကိုလည်းတရားစွဲဆိုထားပါဗျ မစ်စဖက်သမရတာဝန်တွေကနေရန်နာခံလာရပြီမို့တောင်ကိုရီးယားနိုင်ငံမှာသမရတဲ့ရွေးကောက်တင်မြှောက်ရတော့မှဖြစ်တယ်လို့လာမယ့်မေလ9ရက်နေ့မှာရွေးကောက်ပွဲကျင်းပမယ့်အကြောင်းအစိုးရကဒီကနေ့ပဲကြေညာထားပါတယ်ရှင်
မလေးရှားနိုင်ငံမှာလုံချန်တပြက်ခံခဲ့ရတဲ့ကင်ဂျုံနန်ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဝန်ရဲ့ဖေရူမီဝဲအကိုဖြစ်ကြောင်းဒီရက်နေ့မျိုးဗီဇာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့မလေးရှားဆိုရတောင်ထိတ်တန်းတောင်ရှိသူတူကပြောဆိုလိုက်ပါတယ်။သေဆုံးသူကင်ဂျုံနန်ရဲ့သားသမီးတစ်ယောက်တန်းကရရှိတဲ့မျိုးဗီဇာနမူနာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်တဲ့အကြောင်းမလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာဟစ်မိုဟာမဒီကဒီကနေ့ပြောဆိုလိုက်တာပါ။သေဆုံးသူကင်ဂျုံနန်ကတော့ဖေဖော်ဝါရီလ17ရက်နေ့ကကွာလာလမ်ပါလေးစိတ်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်။မလေးရှားအနာဘီကတော့အာယုံရောထိခိုက်စေတဲ့ VX စိတ်တန်းဝင်နဲ့အမျိုးသမီးနှူးကတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပြီးကင်ဂျုံနန်ကတော့မျက်နှာကိုစိတ်တန်းဝင်နဲ့တိုက်ခိုက်ခံရပြီးမိနစ်20လောက်ကြာမှာပဲသေဆုံးခဲ့တာပါ။မြောက်ကိုရီးယားကတော့မလေးရှားရဲ့ရင်ခွဲစုံစမ်းစစ်ဆေးမှုတွေကိုလက်မခံဘဲငြင်းဆန်ထားပြီးသေဆုံးသူဟာကင်ဂျုံနန်ဖြစ်ကြောင်းလည်းအခုချိန်ထိလက်ခံပြောဆိုထားတာမျိုးမရှိသေးပါဘူး။လေဆိပ်ရဲ့လုံခြုံရေးကင်မရာမှတ်တမ်းတွေမှာတွေ့မြင်ခဲ့ရတဲ့တိုက်ခတ်မှုကျူးလွန်သူတွေဖြစ်ဆွဆွဲခံထားရတဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူ CTICR နဲ့အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူ Donty Hong တို့ကိုတော့လူသတ်မှုနဲ့အာဏာပိုင်တွေကဆွဲချက်တင်ထားပါတယ်။မလေးရှားအာဏာပိုင်ကတော့လှုပ်ရှားမှုတွေမြောက်ကိုရီးယားကိုပြစ်ဖို့ထားပြီးအမှုနဲ့ပတ်သက်လို့လည်းနောက်ထပ်တန်တရားရှိသူတွေကိုဖမ်းဆီးဖို့အလိုရှိနေပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားဆက်ဆံရေးအတွက်ခြေလှမ်းသစ်တွေရှိနေပေမဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်ကျင်းပနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံကသတိပေးနေပါဗျ။ဘေကျင်းမြို့တော်ကအစ်မနိုင်ငံညီလာခံအဆုံးသက်ချိန်မှာကျင်းပခဲ့တဲ့ဒီနှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာနှစ်နိုင်ငံအစားကားမှုနဲ့ဆက်ဆံရေးကြောင့်ရရှိခံစားရနိုင်တဲ့အကျိုးကျေးဇူးတွေကိုတရုတ်ဝန်ကြီးချုပ်လီကေချန်ကအလေးထားပြောကြားခဲ့ပါဗျ။နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့အကောင်းမြင်သဘောထားပြောကြားခဲ့ပေမဲ့လည်းကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်အမေရိကန်စီးပွားရေးလုပ်ငန်းတွေအရင်ဆုံးအထိနာမယ်လို့လည်းတရုတ်ဝန်ကြီးချုပ်ကသတိပေးခဲ့ပါတယ်။နိုင်ငံခြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုမလိုလားကြောင့်လည်းဒီလိုဖြစ်ခဲ့မယ်ဆိုရင်ကုန်သွယ်မှုတွေပုံမမျှတလာမှာမဟုတ်တယ်လို့နှစ်ဖက်စလုံးနှစ်နာမှဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။တရုတ်နိုင်ငံအနေနဲ့နိုင်ငံဆက်ဆံရေးမှာအဖို့အထစ်တွေဘလောက်ပဲရှိရှိအပြုသဘောဆောင်တဲ့လမ်းကြောင်းအတိုင်းရှေ့ဆက်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုပါတယ်။တရုတ်ကွန်မြူနတီပါတီအာဘော Global Times သတင်းစာရဲ့သဘောထားအမြင်ဆောင်ပါတဲ့ပုံမှာတော့သမ္မတထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံမှာအမြောက်များရှိနေတယ်လို့မကြာခင်တုန်းကပဲဒီထရမ့်ကုံအမှတ်တရစိတ်အမျိုးအစားပေါင်း30ကျော်ကိုထူးထူးခြားခြားတရုတ်နိုင်ငံကကနအူးခွင့်ပြုချက်ပေးလိုက်တာကိုလည်းထောက်ပြထားပါတယ်။ကောက်ကွင်းတွေ၊ဟိုတယ်တွေ၊စားသောက်ဆိုင်တွေလိုစီးပွားရေးလုပ်ငန်းတွေအပါအဝင်ထရမ့်နာမည်နဲ့ကုံအမှတ်တရစိတ်အများပြားကိုတစ်ချိန်တည်းမှာခွင့်ပြုလိုက်တဲ့အတွက်လည်းအများကအံ့ဩနေကြတာပါရှင်
။အမေရိကန်ပြည်သူ့ကိုလာမယ့်ခီးစွားရေးဒုက္ခသည်တွေကိုကန့်သတ်ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးပြင်ဆင်ထုတ်ပြန်လိုက်တဲ့အမိန့်ကိုမနေ့ပံချသာပြင်းနေမှာစတင်အကောင့်ထဲမှာပေါ်ခင်မှာပဲမေရီလန်ဟာဝိုင်နဲ့ဝါရှင်တန်ပြည်နယ်တွေကပြည်အောင်စုတရားရုံးနေမှာဒီကနေ့ကျန်းမာရေးစီစဉ်တဲ့အမှုတွေကိုစောင့်ကြည့်မှာဖြစ်တဲ့အကြောင်းသမ္မတမိန့်ကိုဟန်တာဖို့ကြိုးစားနေတဲ့ဖွဲ့စည်းတွေကပြောပါတယ
်ကိုအောင်လုံးနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တရုတ်နိုင်ငံယူနန်ပြည်နယ်မှာတရုတ်ထူးကိုယ်စားလှယ်နဲ့မြန်မာလက်နက်ကိုင်အဖွဲ့တွေတွေ့ဆုံခဲ့တဲ့အကြောင်းတင်ဆက်ပေးကြပါတယ်တရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့တရုတ်နိုင်ငံကူမင်းမြို့မှာအပြစ်ခတ်ရဲစဲရေးငင်းကြေးလုပ်ငန်းစဉ်အပေါ်သဘောထားတို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။လက်ရှိတိုက်ပွဲတွေပေါ်ဆောင်နေတဲ့တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့အစိုးရကြာဆောင်ရွက်ပေးနိုင်တဲ့အခြေအနေတွေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်လန့်ခဲ့တာပါ။ဒီကြောင့်ပြည်စုံကိုမတ်သိန်းကြီးထက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်စွန်ကော်ရှန်နဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ကြတာပါ။လက်ရှိလောက်ကင်ဒေသတိုက်ပွဲတွေအဆုံးသတ်ဖို့အပါအဝင်27ရာစုပင်လုံညီလာခံတည်ရေးမတည်ရေးတနိုင်ငံလုံးအပြစ်ရစာချုပ် NCA ပေါ်သဘောထားတို့ကိုနှစ်ဖက်တို့ဆွေးနွေးခဲ့ကြတဲ့အကြောင်းမြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဝင်ရခိုင်လက်နက်ကိုင်တပ်ရဲ့စေဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကအခုလိုပြောပါတယ်
သူတို့ပြင်တော့ဒီမတ်လ6ရက်နေ့မှာကျွန်တော်တို့ဒီလောက်ကကိုဟိုဒီမြောက်ပိုင်းမှာမတပ်ဖွဲ့တွေအနေနဲ့ဟိုမလွေးမချောင်သာတဲ့အနေအထားတစ်ခုမှာဖိတ်ခဲ့ရတဲ့အနေအထားနဲ့ပတ်သက်ပြီးတဲ့အချက်ရယ်ပြီးရင်ဒီ27ရာစုပင်လုံညီလာခံကိုဟိုတက်မလားမတက်မလားအတက်ဘူးလား27ရာစုပင်လုံညီလာခံရဲ့အခြေခံသဘောဟိုဘောမှာဘယ်လိုသဘောထားရှိတယ်လဲရယ်အဲနောက်တစ်ခုကတော့ဒီ NCA စာချုပ်ရေးပေါ့နော်ဒီရင်ဒီကျွန်တော်တို့ဒီပန်ခန်းလွန်ခဲ့တဲ့ရသက်တပတ်တွေခဲကဟိုကျင်းပပြုလုပ်ပြီးတဲ့ပန်ခန်းညီလာခံပေါ်မှာသဘောထားရဲ့အချက်လက်အဲ့လိုမျိုးတော်တော်များများရဲ့
မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တီးတန့်တွေ့ဆုံခဲ့တယ်လို့ UWS ဝါလက်နက်ကိုင်အဖွဲ့နဲ့လည်းမြန်မာဆိုင်ရာတရုတ်အထူးကိုယ်စားလှယ်တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တိုင်းသောလက်နက်ကိုင်တွေနဲ့အစိုးရတပ်မတော်တို့ကြားဆောင်ရွက်ပေးနိုင်တဲ့ကိစ္စတွေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်လန့်ခဲ့တယ်လို့ AA အဖွဲ့ရဲ့စေဦးစီးချုပ်ဘုံမှုချုပ်ထောက်ထားညှို့ထောင်းကပြောပါတယ်
။ဆိုတော့ပေါင်းမှုတရားအမျိုးအနေနဲ့ငလာလို့ဆိုပြန်တော့လေအဲဖြစ်ကောင်းဖြစ်နိုင်ပါတယ်ဘာလို့ဆိုတော့သူပြောတဲ့အထင်မှလည်းဥမာဒီနောက်ပိုင်းမှာမိုက်အဖွဲ့အနေနဲ့ဒီအစိုးရဖက်ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံမယ်ဆိုလို့ရှိရင်ခင်ဗျားတို့သူတို့နဲ့ဆက်တွေ့တဲ့အဲရှင်တွေရှိသလားမရှိဘူးဆိုလို့ရှိရင်လည်းအဲသူဒီမစ္စတာဆွန်တို့အနေနဲ့ကူညီပေးရမလားအခုညီပေးဖို့အတွက်လည်းသူတို့ဘက်ကအဆင်သင့်ရှိတယ်လို့တကယ်လို့အစိုးရဘက်ကဆန္ဒရှိလို့ကျွန်တော်တို့ကိုတွေးဆုံရှင်တဲ့စိတ်ဆန္ဒရှိမယ်ဆိုလို့ရှိရင်လည်းအဲသူတို့တွေနဲ့ကူညီဖို့အဆင်သင့်ရှိတယ်လို့တကယ်လို့လိုအပ်လို့ရှိလို့ဟိုခင်ဗျားတို့ဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်နေတဲ့အဆင်ပြေတဲ့တော်တဲ့နေရာတစ်ခုမှာတွေးဆုံမယ်ဆိုရင်လည်းသူတို့ဘက်ကကူညီပေးဖို့အဆင်သင့်ရှိတယ်အဓိကကတော့ဒီမြန်မာပြည်အဲ့လက်ရှိဖြစ်ပေါ်နေတဲ့ပြဿနာကိုညင်းညင်းချင်းချင်းဖြေရှင်းဖို့အတွက်လူလူလာလာရှိတယ်ဆိုတဲ့ပုံစံမျိုးကိုသူတို့ပေါ်ပြပါတယ်ဆိုတော့ပေါင်းကူတရားပုံစံမျိုးအနေနဲ့ပြောမယ်ဆိုရင်လည်းပြောလို့ရပါတယ
်မြမညင်းချင်းရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်လာမယ်အနေအထားရှိနေတယ်လို့မြမရေးချွင်ချင်သူထောက်တာလှကြော်စောကသုံးသပ်ပါတယ်
တော်စုကအခုဘာပဲဖြစ်ဖြစ်တတ်မတော်နဲ့ပြည်သူလူထုအကြတတ်မတော်နဲ့တိုင်းရင်းသားတွေအကြကိုသူကဆက်သွယ်ပေးနေတာလေအဲ့ဒီအခွင့်ကောင်းကိုယူပြီးတော့အဲမိမိတို့မိမိတို့ရဲ့ဟိုစစ်တမ်းရာတွေကိုပြန်သွိုင်းရင်သူတို့အတွက်ဂုံပိခအရှိဆုံးအကောင်းဆုံးအလုပ်ဖြစ်မှာပဲ
တရုတ်ဆိုရဘက်ကတရုတ်စစ်တပ်ပြုရင်ပြောင်းလဲမှုပုံစံတွေကိုမြန်မာဘက်ကိုတိုက်တွန်းနေတာတွေလည်းရှိနေတယ်လို့ဒေါက်တာလှကျော်စောကပြောပါတယ
်ဟိုတရုတ်ကလည်းသူကိုင်နိုင်သမျှလမ်းနေနဲ့ဝင်းကိုင်မှာပဲနဲ့တူပါတယ်ကြည်ရတာအဲ့တော့ဗမာတံပရောအနေနဲ့ကလည်းဟိုဂုံတိခါရှိရှိဆုတ်နိုင်တဲ့လမ်းဟာဒီလမ်းပဲရှိတယ်လေအဲ့ဒါကိုသဘောပေါက်လာဖို့တော့တရုတ်လည်းစူးစမ်းနေတာပဲဘာဖြစ်လို့လဲဆိုတော့ तू ကတရုတ်တံပရောမှာလည်းပြဿနာတွေတပုံကြီးလေ तू ကအဲ့ပြုရင်ပြောင်းလဲရေးတွေအများကြီးလုပ်ရတာလေအဲ့တော့အဲ့ဒီဟာတွေကို तू ကဥပမာတွေပေးပါတွေပေးနေပြောနေတာတွေတော့ရှိတယ်ဗျပမာစစ်တက်ကပြုပြင်ပြောင်းလေးရေးကိုလည်းကျွန်တော်တို့တရုတ်တက်ကပြုပြင်ပြောင်းလေးရေးတွေကိုစာနမူနာယူပြီးလုပ်မှတ်ပါတယ်လို့ပါတို့တော့ပြောနေတာတွေတော့ကြားတယ
်တရုတ်မြန်မာနယ်စပ်အခြေစိုက်လှုပ်ရှားနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၄ခုတို့စုဖွဲ့ထားတဲ့မြန်မာပြည်မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဘက်ကတော့မြန်မာနဲ့နှိဆက်တဲ့တရုတ်လိုနိုင်ငံကြီးတနိုင်ငံပါဝင်လာတာကငင်းချမ်းရေးလုပ်ငန်းစဉ်အတွက်ကောင်းမွန်တဲ့လက္ခဏာတစ်ရပ်ဖြစ်တယ်လို့ပြောဆိုကြောင်းပါရှင
်။မြန်မာပြည်ထိုင်တင်ဆက်ထားတာပါ။ခုထမှာလည်းတရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေနဲ့ဆက်ဆက်တဲ့သတင်းတွေပုံကိုတင်ဆက်ပေးတင်ပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အထူးလက်မှတ်ကြီးဖြစ်တဲ့မူဆယ်လာရှိုးလက်မှာဒီကနေ့မနေ့တိုက်ပွဲဖြစ်ပွားခဲ့ရာကြောင်းရင်းသွားလာတွေ၃နာရီလောက်ရပ်ဆိုင်းသွားခဲ့ရပါတယ်။ဒီတိုက်ပွဲဟာတရုတ်အစိုးရကိုယ်စားလှယ်နဲ့တရုတ်မြန်မာနယ်စပ်ဒေသအခြေစိုက်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေရော့ချရေးဆွေးနွေးအပြီးဖြစ်ပွားခဲ့ရလဲဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါနေ့ကလာရှိုးမူဆဲသွားပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်လောက်ဖြစ်ပွားခဲ့တယ်လို့ဒီကနေ့မနက်မှလည်းထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်။ပိုရူးနေမနက်ခင်းကဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမူဆဲခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကအခုလိုပြောပါတယ်။
ခွန်လာရီလောက်ပေါ့မနေ့ခွန်လာရီလောက်ပေါ့နော်အဲ့မှာကသူကစီပေါ်စားကားကြီးရယ်တော့22ဘင်းကားနဲ့ပြည့်3ကြီးနဲ့အဲ့မှာသူဟိုအရကားပိတ်တွေဖောက်ပြီးတော့ကလန်ပြခံထားတာပေါ့ကလန်ပြခံထားပြီးတော့မှအဲ့သူဆက်ကြီးကောက်တယ်လို့အောက်ကသတင်းပေါ့နော်အဲ့အဲ့သိရတာပေါ့နန်းကွန်းနဲ့ရှူရဲလာကြပါလေအဲ့ရင်ခွင်းတော်ပြီးကြားလာတော့ DNA ဖွဲ့လို့ကြားတယ်ဗျတော့သွားတော့ရှင်းတယ်ရှင်းတော့ဘာလို့ဆယ်နှစ်ကြီးပွဲတော့ဒီကားလေးကိုပြန်သွားလို့ရတာပေါ့နော်
မူဆယ်လာရှိုးလန်ကကုန်တင်ရင်မောင်းတူကလည်းသူတွေ့ကြုံရတဲ့အခြေအနေကိုအခုလိုပြောပါတယ
်ခုလည်းပိတ်နေတယ်အခုကအဲ့ကြားထဲရောက်နေတယ်ကျွန်တော်အဖွဲတွေကဆင်းလာပြီးမှမှကားတိုင်ယာတွေအကုန်လုံးဖောက်ပြီးမှလမ်းတွေပိတ်အောင်လုပ်ထားတာတိုက်ပွဲတွေဖြစ်ပြီးမှကားတိုင်ယာတွေရောအကုန်လုံးကားကြီးတွေရောကားလေးတွေရောအဲ့မှာဘိန်းတွေပစ်ဖောက်ပြီးမှကားတွေကအကုန်လုံးခံကုန်တာအဲ့မှာစစ်ကြောင်းတွေကတက်ပြီးမှအခုပဲပြန်လမ်းပြန်ပွင့်တော့ရှင်လေကားလေးတွေကတော့လောက်နေပြီဒီချိန
်ဒီအခင်းဖြစ်ပွားမှုကြောင့်ကုန်တယ်တွေနဲ့ခီးသွွားတွေအခက်ကြုံတာကြောင့်လဲဆက်ပြောပါတယ
်ခီးသွွားတွေလည်းခီးချင်းကြတယ်ပြီးချင်းကုန်ပြီးပြီးတယ်ရောက်ရမယ့်ဟာတွေကမရောက်တော့ကားကြီးတွေဆိုအကုန်လုံးတန်းနေတာအခုချိန်ကဖြဲသည့်အချိန်ဆိုဖြဲသည့်ကုန်တယ်တွေကလည်းဟိုမှာစိတ်ဖူနေတော့ပါဘူးမရောက်ပါဘူးသူတို့
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့နိုင်ငံခြားစစ်ဆန်ရေးတာဝန်ကဘုံမှုတာပန်လှကတော့စကြေးကောက်ယူတယ်ဆိုတာမကြားသိရကြောင်းပြောပါတယ်
။ဟုတ်ကဲ့အဲ့ဒါတော့မကြားမိဘူးခင်ဗျ။အာဒီတပ်ပွဲဖြစ်နေလို့ကားတွေတွားလို့မရတာပဲရှိပါတယ်။အာကျွန်တော်တို့လည်းတမျိုးအများပြည်သူတွားလာတဲ့လက်မှတ်ပေါ်မှာတမျိုးတပ်ပွဲဖြစ်စီမှာဘူး။အဲ့မဲ့ဒီတော့ရှောက်ကျွန်တော်တို့ရဲ့ data ထဲမှာဒီတော့တောင်းနေမှာဟိုညတော့မတော်ကနေခဏပြီးတော့ line လည်းမပြီးတော့ထိုးဆစ်ဆင်းတဲ့ခါကျတော့ဒီမလဲမရှောင်တာကျွန်တော်ဒီပြည်သူထုတ်ဒီတော့လာတဲ့လက်မကြီးပေါ်မှာတိုက်ပွဲတွေရောက်လာကြတာပေါ့
တိုက်ပွဲဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတော့တရုတ်ပြည်သူတမရနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mr. Sun Kyo-shan နဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးတာဝန်ခံဘုံမူတာပါလာကအခုလိုပြောပါတယ်အဲ
တိုက်တာတော့ဒီကျွန်တော်ဒီမြောက်ပိုင်းမှာမေလေးဖွဲ့ပါဝင်အဲဒီမင်္ဂလာအဖွဲ့ရောဝါဖွဲ့နဲ့တွေ့ပါတယ်အမတီတန်အတီတန်တွေ့တာတော့ကျွန်တော်ဟိုလေးဖွဲ့ကတော့ဒီတိုင်းနဲ့အတူတူတွေ့တာပေါ့အဲဒီကတော့ဒီသူ့ရဲ့အမြင်တော်ထားတွေသူ့ဒီပြီးတော့ဒီနက်စမှာစပင်းနေတဲ့ဘွေးတွေပြီးကိုဒီတနင်္လာနေ့ကချိုးဘောရစပယ်မဖြစ်ဘူးအဲ့လိုမျိုးတော့အတွင်းလို့တော့ကြားပြရတဲ့ကြ
။မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နေဆက်ဒေတာကတိုက်ပွဲအရှိန်ရှော့ချရေးအပြင်27ရာစုပင်လုံကိစ္စတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ်ကိစ္စနဲ့ပန်ခန့်တတိယအကြိမ်ထိပ်သီးအစည်းအဝေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ကချင်ပလောင်ကူးကတ်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းမူဆယ်ကုတ်ခိုင်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းဒေသကအစိုးရတပ်မတော်ရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဒီလပရမပတ်အတွင်းကလည်းကိုကန့်ဒေသလောက်ကင်မြို့ကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတဲ့ဒီလိုတိုက်ခိုက်တာဟာသူတို့တပ်ဖွဲ့တွေကိုအစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်လို့လည်းသတင်းထုတ်ပြန်ခဲ့ပါတဲ့
ကုမှုစောသတင်းပေးပို့ထားပါတော်တာရှင်များရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်ပြင်သံကြားအစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News Internet စာမျက်နှာမှာတပြိုင်နက်ဖတ်ယူနားဆင်နိုင်ပါတယ်အခုတစ်ခါမှာတော့သူနာပြည့်ဝန်ထမ်းတဲ့ចောင်းသား900လောက်ဒီနေ့ရန်ကုန်မှာဆန္ဒပြတဲ့သတင်းကိုတင်ဆက်ပေးကြပါတယ်သူနာပြည့်တက္ကသိုလ်ကနေចောင်းပြည့်တဲ့သူတွေကိုအစိုးရဆေးရုံတွေမှာ3နှစ်တာတာဝန်ထမ်းဆောင်ပြီးမှသာ license ထုတ်ပေးနေတဲ့အတွက်လက်ရှိမှာအစိုးရဆေးရုံတွေမှာ license မရှိဘဲလုပ်လုပ်နေရပါတယ်ဒီအတွက်ကြောင့်သူနာပြည့်တက္ကသိုလ်ចောင်းသားများတက်မကကနေဥဆောင်ပြီးတော့သူနာပြည့်ဝန်ထမ်းနဲ့ចောင်းသား900ခန့်တို့ဟာရန်ကုန်မြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီចောင်းပြည့်စုံကိုထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ
်အစိုးရဆေးရုံတွေမှာတာဝန်ထမ်းဆောင်နေရတဲ့သူနာပြည့်ចောင်းဆင်းနေအနေနဲ့ license မရှိဘဲလုပ်လုပ်နေရတဲ့အပေါ်မှာသူနာပြုတ်တက္ကသိုလ်ကျောင်းသားများသမဂ္ဂကနေဥဆောင်ပြီးရန်ကုန်မြို့မှာမတ်လ15ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။သူနာပြုတ်ရဲဝန်းမှာဖိနှိပ်ခံရမှုအဖြစ်ရှုမြင်ပြီးလိုင်စင်မရှိဘဲအစိုးရစည်းရုံးတွေမှာသူနာပြုတ်တွေဟာတာဝန်ထမ်းဆောင်နေရကြောင်းပြည်သူတွေသိအောင်အသိပေးတာဖြစ်ကြောင်းဆန္ဒထုတ်ဖော်ရမှာဥဆောင်သူတူဖြစ်တဲ့သူနာပြုတ်တက္ကသိုလ်ကမတ်အေးမီဆန်ကအခုလိုပြောပါတယ်
ကျမတို့တွေကိုဒီပေါ်တော့သုံးနှစ်တောင်ဝန်ထမ်းဆောင်ပြီးတော့သုံးနှစ်ပြည့်မှာပဲ license ထုတ်ပေးမယ်ဆိုတဲ့နေရာမှာကျမတို့ကအဲ့ဒီသုံးနှစ်အတွင်းထဲမှာတော့လက်ထဲမှာ license ခိုင်ဆောင်တော့ချင်းမရှိဘဲနဲ့အလုပ်လုပ်ရတာမရှိဘူး license ဆိုတာကဒီချင်းချင်းမျိုးစုကိုကောင်စီကထုတ်ပေးတဲ့အရာပါအဲ့ဒီအခါကျတော့ကျမတို့ကလောက်လေးမိချင်းပေါ့နော်ဆရာတွေညွှန်ရခဲ့တယ်လက်တွေ့တွေဆင်းခဲ့တယ်ကျမတို့အရေးချင်းလဲကျမတို့ကြုံပါတယ်ဒါပါကျမတို့ကိုအရေးချင်းမရှိဘူးလို့ကျမတို့ကရောက်ပါတ
ယ်ကျမရေးနဲ့အကစားဝန်ကြီးဌာနအနေနဲ့သူနာပြုတ်နယ်ပယ်ဆိုင်ရာဖိနှိပ်မှုတွေကိုရပ်တန့်ဖို့အတွက်တက်ဆိုင်ရာတာဝန်ရှိသူတွေကိုညှိနှိုင်းမှုတွေပြုလုပ်ပေးဖို့တောင်းဆိုမှုတွေလည်းလုပ်ခဲ့ကြသလိုမကြသေးခင်တုန်းကပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအသိပေးမှုတွေလည်းလုပ်ခဲ့တာပါအစိုးရရဲ့ထုတ်ပြန်မှုကြောင့်ပုဂ္ဂလိကစည်းရုံတွေမှာ license မရှိဘဲအချိန်မှန်အလုပ်လုပ်နေရတဲ့သူနာပြုတ်တွေအတွက်လည်းအခက်အခဲတွေဖြစ်လာရတယ်လို့ဆက်ပြောပြပါတယ်ဒီမှာလည်း
တရားနေရာထုတ်ပြန်နေတဲ့နေရာအရာ license မရှိတဲ့ပုဂ္ဂလိကစည်းရုံတွေမှာအလုပ်လုပ်လို့မရဘူးနော်တကယ်လို့အဲ့လိုဒီ license မရှိတဲ့ပုဂ္ဂလိကစည်းရုံတွေမှာအလုပ်လုပ်နေတာကိုသိသိကြကြနေတယ်ဆိုရင်တော့ဆောင်းနဲ့တစ်နှစ်ကနေ3နှစ်သုံးလုံးပေးတယ်တင်ရတယ်လေတင်ပြရဒို့မဟုတ်ဒီမှတ်စုကလုံးစားခံနိုင်ရတာပဲနော်
ကုသမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာမိုးခိုင်ကတော့အခုလိုပြောသွားပါတယ
်။လိုင်စင်ကတော့ပုံမှန်ကတော့မြန်မာနိုင်ငံသူနာပြည်နယ်တပ်ဖွဲ့ကောင်စီကပေးရပါခင်ဗျာ။ဒီကလိုင်စင်မရှိရင်ပေါ့နော်ပုဂ္ဂလိကဆန္ဒမှာဟိုလုံးလုံးခွင့်မရဘူးပေါ့။လုံးလုံးခွင့်မရတဲ့အတွက်ကြောင့်ဒီအဲ့ဒါကိုဟိုလုံးလုံးခွင့်မရဘူးဆိုတဲ့အားတော့စရရပါခင်ဗျာ။ခုမှလည်းတာလာမဟုတ်ပါဘူး။လိုင်စင်မရှိရင်ဆရာဝန်လည်းမရပါဘူး။သူနာပြည်လည်းမရပါဘူး။အဲ့နဲ့ပတ်သက်ပြီးတော့ပဲဟိုသူဆန္ဒဖော်ထုတ်တယ်လို့ထင်ပါတယ်ခင်ဗျာ။ဟုတ်
အရသာအစိုးရအုပ်ချုပ်တဲ့တစ်နှစ်တာကာလအတွင်းမှာစ Simon Kangwe Muri, Anne Muri, Shigetalu, Dibetanarigo, Swinwe Nina Nine, a tea shot in a jow, Nemanang and Yilila, a kekatu, Dauta Yamutanga Kulu Suvare.
So that Tonguia Shifa Shikumi no by my body, the Tuna Beauty, a Pramazo, Lamo Tobio Sanapia, Ali, Piolo Yamada, and Otika Pierre, John Yaro, Suya Tang, when she did to the Pine Yard, the Oshima Kennedy, Nina Muri, Luacha, the Anne Jadi. ที่เรียกย่อยๆบ่เลยด้วยส่งซุนนี้พี่รอโหอภิมชาနိုင်เนี่ยด้วยจองบ่เลยนี่နိုင်พี่รอส่งย่อနိုင်มุไม่ใช่ได้ด้วยจองบ่เลยดิโลล้ําบ่ยกได้อธิขึ้นล่ะล่ะรู้จนเราก็ต้องจับไปแต่แต่ไหนน่ะดีเจตนาขึ้นเนี่ยเหงเนี่ยละเนงเลยอ่ะขึ้นนี่ล่ะว่ะไอ้นี่เด้อกูอ่ะสนิทจะบ่เลยโหนี่นั้นซุนนี้อภิชาใส่แก่มั้ยสู้ยินดิโลชิชิมามาขึ้นล่ะจะอาจารย์ไม่อยู่รู้จนเราก็เนี่ยมาเลย
ตุนาปิ้วตักตู่จ้องนาตะมะกะกะนี่อู้ส่องบีย่างงอมยอมมาสันนาทบ่บ่ปิ้วขึ้นล่ะเนี่ยปะตะปี้รอซุยะเบ็ดกะละตะล้อต้องเปลี่ยนหมู่ริรอไม่ตุยยาได้บ่าวดีเกษะเนี่ยปะตะลุรอตะรินทุบเปลี่ยนหมู่ซีซั่นนี้ได้อาจารย์ก็รอซุยะตาวันชื่อตู่ริเบ็ดกะเปียวสู่เก้บาเลยရှင်แม่มาตะรินปี้ปู่ทาราบาฟิวเอก็นี่บุรุนี่ญาปายตันเลซีซั่นนี้กูญาโกนานี่เซนไนที่ไลน์โดมีตา 24年ခုကန်ဆွမ်းအားမြင့်လာတာကိုတိုက်ဖို့အတွက်ပဋိစီဝဆေးဝါးတစ်တေကိုအမြန်ဆုံးဖော်ထုတ်ဖို့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုက်တွန်းထားပါတယ်။လူကျန်းမာရေးကိုအကြီးအကျယ်ဆုံးထိခိုက်စေတဲ့ဘက်တီးရီးယားမျိုးနွယ်22ခုပထမဆုံးချိန်ဖြစ်
WHOကအမျိုးအစားသုံးမျိုးခွဲထားပါတယ်။ဒါမဲ့ကမ္ဘာပေါ်မှာကြောက်စရာအကောင်းဆုံးစူပါဘတ်စ်လို့ခေါ်တဲ့ရောဂါဆိုးကြီးတွေကတချို့ကတော့ဒီဆင်းနဲ့မှာမပါဘူးလို့ကျန်းမာရေးနဲ့တီထွင်ကျန်းစားမှုဌာနလက်ထောက်ညွှန်ကြားရေးမှူးချုပ်မယ်ရီဘောလ်ကင်နီကအခုလိုပြောပါတယ်။
TB အဆုတ်နာယောဂါကတော့သူ့ကိုနိုင်တဲ့ဗိဓိဇီဝဆေးဖော်စနိုင်ဖို့ဆိုတာR&D သူ့တည်တနာနဲ့ဆေးဝါးဖော်စမှုဌာနအတွက်အရေးကြီးဆုံးဦးစားပေးကိစ္စဖြစ်တာမို့လို့အခုထုတ်လိုက်တဲ့ဗက်တီးရီးယားစီးရင်ထဲမှာTBယောဂါဖြစ်စေတဲ့ဗက်တီးရီးယားကိုတော့ထည့်သွင်းမထားပါဘူး။
တလူအေချိုကပြုစုတဲ့စီးရင်ထဲမှာခွဲထားတဲ့အမျိုးအစားသုံးမျိုးကတော့အထူးအရေးကြီးဦးစားပေးအရေးကြီးဦးစားပေးနဲ့အတန်အသင့်ဦးစားပေးလို့ဖြစ်ပါတယ်။အဲ့မှာအထူးအရေးကြီးအုပ်စုတွေမှာတော့ဆေးမျိုးစုံမတိုးတဲ့ဘက်တီးရီးယားတွေပါဝင်ပါတယ်။အဲ့ဒီဘက်တီးရီးယားတွေကဆေးရုံတွေဘဝရိပ်သားတွေလူနာတွေကြားမှာလေဝင်လေထွက်ပေါက်တွေသွေးသွင်းပိုက်တွေမှာပြန့်နှံ့နေတာပါ။ဒီဘက်တီးရီးယားကြောင့်ပြင်
Salmonella pojang pide asa asaitin murilu, apsim yare we nari pipozide, same about bacteriari pawemari, Miss Kinigawe.
Today, just when resistance to antibiotics is reaching alarming proportion, the pipeline is practically dry.
Brisiwa same dorare chiniga, soying ziani tagu yalare dignity chima, eri ne tagane totemu shidwa on pumpubi yarugale, laimalababu. ပြဿနာကသိပ္ပံရှူတောင်းကပြောမယ်ဆိုရင်ဘရီဇီဝါဆေးတစ်တမျိုးရှာဖွေတွေ့ရှိဖို့အရင်ပိုခက်လာပါတယ်ပြီးတော့စီးပွားရေးရပြောမယ်ဆိုရင်လည်းအများဆုံးသိမ်မရှိလာပါဘူးပြီးတော့ဘရီဇီဝါဆေးဆိုတာမြားတော်အဖြစ်ရေရှည်တောက်ရတဲ့ဆေးမဟုတ်ပါဘူးဆိုလိုတာကနာတာရှည်ယောဂါတွေမှာပေးတဲ့ဆေးဆွဲတောက်ရပုံမျိုးမဟုတ်ပါဘူးဒီဆေးမျိုးတွေကတော့အရင်နေ့စိုက်ထုတ်ထားသမျှထိုက်ထိုက်တန်တန်ပြ
ားပေးပြီလို့မစ္စကန်နီကပြောပါရယ်ဒင်ငွေတွေနဲ့စေဝါထုတ်လို့ရေးကုမ္ပဏီကြီးတွေပဋိစေဝါစေတတွေရှောက်ဖွေဖော်ဆက်ရေးတွေမှာစတင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်တရုတ်နဲ့ဗြိတိန်နိုင်ငံတို့ကတော့ဒီရမငွေထဲမှာဒေါ်လာ82တန်ထည့်ဝင်ဖို့ကတိပြုထားပြီးကြပြီလို့မစ္စကန်နီကပဲပြောသွားပါရယ်ရှင်
မအေးသနာကြောတင်ဆက်ပေးသွားတာပါ VOA ကထုတ်လွှင့်တဲ့စီစဉ်တွေကို Facebook စာမျက်နှာအပြင် VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကနေဒုတိယနေ့ပိုင်းစီစဉ်တွေကိုဒုတိယပိုင်းစီစဉ်ကိုမကြာခင်မှာတင်ဆက်ပေးတဲ့အထက်မှာမြန်မာမီဒီယာမြင်ကွင်းမြန်မာတခွင်စီစဉ်ဆက်ရတွေကိုနာဆင်ကြဖို့လည်းရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ15ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51ဖြင့်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့ NLD အစိုးရဟာစစ်တပ်နဲ့ဆက်ဆံရေးမပြတ်ရွံ့အောင်ပိတ်ဆက်နေတာတွေဟာဒီမိုကရေစီရေးအတွက်ဘယ်လိုထိခိုက်မှုရှိသလဲဆိုရတဲ့ပတ်သက်ပြီးတော့
ရုပ်ကွယ်အဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့စိုးရင်ပူပန်လာတဲ့အစာရင်တော့အခုဒေါက်ဆက်စစ်ကြီးဦးဆောင်တဲ့အစိုးရဘွဲကတက်မတော်နဲ့
ရန်ကုန်တင်းစာတင်းန်းကြောင်းညွှန်ကြားရမှုဦးရဲနိုင်မှုကအခုလိုဆွေးနွေးထားတာကိုဦးကျဆန်သားရဲ့မြန်မာရေးသုံးသပ်ချက်မှအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်စီစဉ်တို့ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုကြည့်အောင်ပါ။ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့မော်လမြိုင်ချောင်းစုံတတားနာမည်ပေးရေးကိစ္စဦးဝရသူကိုတရားဟောခွင့်ပိတ်ပင်လိုက်တဲ့ကိစ္စနဲ့မဟာတကြံရုံးပိတ်ရက်ပြောင်းလဲတက်မှတ်မှုအပေါ်ရှုမြင်ချက်စာရွေးပါဝင်စိတ်ဝင်စားစရာမီဒီယာသတင်းတွေကိုပြောပြပေးတော့မှာပါ။အင်ခိုင်ဦးကရေးသားပြီးတော့ဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်မြန်မာနောင်သတင်းအေဂျင်စီကသတင်းတောက်ချုပ်ကိုဆွေဝင်းကိုမန်လေးကကိုကျော်မျိုးရွှေဆိုသူကပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့တာကြောင့်အခုတစ်ပတ်မှာကိုဆွေဝင်းနဲ့ပတ်သက်တဲ့သတင်းကအများပြည်သူစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်ကိုဆွေဝင်းကအခြေခံဥပဒေပြင်လို့သူတွေကိုမဘာတာဒရီပေးဆိုတဲ့ခေါင်းစဉ်နဲ့သူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာပြန်လည်မျက်ဝင်မှုကြောင့်အခုလိုတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။ဒီအတွက်စာနေစဉ်အဖွဲ့တချို့ကစာထုတ်ကန့်ကွက်ခဲ့ကြတယ်လို့ကိုဆွေဝင်းရဲ့လုံခြုံရေးကိုလည်းအများကစိတ်ပူခဲ့ကြပါတယ်။မကြာသေးခင်ကလှုပ်ကြံခံရတဲ့ဥက္ကဋ္ဌအမှုမပြည့်ပြတ်သေးခင်မှာအဲ့ဒီအမှုကိုဆက်လိုက်တဲ့ဒရင်စာဆရာကြီးအခုလိုပြဿနာတွေနဲ့ရင်ဆိုင်ရမှုဟာဒရင်လောကအတွက်စိုးရင်ပွဲဖြစ်ပြီးလွတ်လပ်စွာတရင်ရယူပိုင်ခွင့်ကိုထိခိုက်တယ်လို့ဆိုကြပါတယ်။ဒီအပိုင်းကိုဆွေဝင်းရဲနဲ့ခံရတဲ့ဆိုတဲ့ကောလာဟလတရင်တွေထွက်ခဲ့တယ်လို့အင်ပြန်မှာရန်စတဲ့လူတချို့ကြောင့်လဲလူမှုကွန်ရက်မှာကိုဆွေဝင်းရဲ့တရင်ဟာတပတ်လုံးလိုလိုလူအများစောင့်ကြည့်နေတဲ့တရင်တစ်ခုဖြစ်ခဲ့ပါတယ်။နောက်ထပ်ဒီတရင်ဘက်ထဲမှာထူးခြားစိတ်ဝင်စားစရာတရင်တစ်ပုဒ်ကတော့ဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားကြီးထွားစေတယ်ဆိုတဲ့ဟောပြောလှုံ့ဆော်မှုတွေပြုလုပ်တဲ့အတွက်နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကမန္တလေးမစိုးရင်တက်တစ်ကဖုံတော်ကြီးဦးဝီရသူကိုမြန်မာတနိုင်ငံလုံးအတိုင်းတာနဲ့တရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်တာပဲဖြစ်ပါတယ်ဒီလိုပိတ်ပင်ခဲ့တာကိုဆန္ဒပြတဲ့အနေနဲ့ဦးဝီရသူကဗဇက်ကိုတိတ်နဲ့ကပ်ပြီးတော့တရားပွဲလုပ်ခဲ့ပါသေးတယ်ဒါမျိုးဆက်လက်လှုပ်ဆောင်ရင်အရေးယူမယ်လို့တန်ခါမဟာနာယကအဖွဲ့ကစာထုတ်ပြန်ခဲ့ပါတယ်နောက်ထပ်တင်ပြချင်တာကတော့မွန်ပြည်နယ်ချောင်းစုံမြို့နယ်တန်လွင်တရားချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်မှဲ့ခေါ်ဖို့ကလွတ်တော်ကဆုံးဖြတ်ခဲ့ရမှာထောက်ခံမဲ218မဲနဲ့အနိုင်ရခဲ့တာကြောင့်မွန်ပြည်နယ်မွန်လူလူအတန်ဝိုင်းကြဂရက်ခဲ့တဲ့တရင်တပုတ်ဖြစ်ပါတယ်ဒီတရင်ကြောင့် NLD အစိုးရပေါ်ဝေဖန်မှုတွေရှိခဲ့ပြီးတန်ရင်သာစီလုံးညီညွတ်ရေးကိုပြက်စီတယ်လို့ဝေဖန်ကြပါတယ်မွန်လူလူအနေနဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုတွေပြုလုပ်ဖို့စီစဉ်နေတယ်ဆိုတဲ့တရင်တွေလည်းကြားနေရပါတယ်ဒီအကြောင်းအရာပေါ်မွန်ပြည်နယ်တံပြူစရက်စီပင်ဥက္ကဋ္ဌဦးထွန်းမြင့်ကျော်ကအခုလိုသူ့ရဲ့သဘောထားကိုပြောပြပါတယ
်အပြောရရင်ဆိုတော့ဒီလိုပါပါအေးလည်းကြီးရလုံးဝဒီမောချင်းကြီးကိုသူရှိတဲ့မရှိတဲ့လုံးလိုက်ရတော့ကျွန်တော်ကတော့ဘယ်လိုချောင်းကိုယူပြီးလဲလေးကြားနဲ့ပမိုးထားတယ်။ဒါနဲ့ဒီဥစ္စာကမပေါ့။ဒီတော့ယူပြီးလေးကြားပမိုးထားတဲ့ဆိုတော့လုံးဝစီလူရှင်တခြားလုံးပြအများကြီးရှိတယ်။အဲ့တော့အချိန်ကြာကလူရှိရဲ့။နောက်ဆက်ထုတ်မဲ့ပတ်သက်ပြီးတော့ဘယ်လိုဆံပေးဖို့လဲဆက်ထုတ်ဖို့တက္ကသလူမှာဟိုလုံးဝနေသူကမတင်တင်ပါဘူး။ဒါကတော့ဘုရားဆောင်ကိုဒီလေးစားလို့တောင်းတထားလို့လုပ်တယ်ဆိုတာပဲ။တကယ်တော့လည်းသူချတာကအခုဒီတရားကိုဘုရားဆန္ဒအလုပ်လုပ်နေတယ်။အမိပဲတဲ့လူကအုံချလိုက်တာလို့ပြောနေတာ။ဘာလို့ကြည့်မှမခံပါဘူးလဲ။ဒါချက်လက်ဒီတာကတော့မပါဘူးနဲ့ ဒီတောက်ဒီမှာပြေးလိုက်ရင်လိုက်တဲ့တဲ့ဖြစ်ချက်ဟိုဒီချက်ချက်ကအာအဲ့ဒီချက်ချက်တက်တဲ့အောင်းမယ်ဆိုတဲ့ logic ကဟာတက်အမတန်ကြံကြံ logic ပဲ
နောက်ဆုံးအနေနဲ့တင်ပြလိုတာကတော့လူများစိတ်ဝင်စားတဲ့ဒကြံပိတ်ရက်ကိစ္စပါတမရယုံကထုတ်ပြန်ချက်အရဝန်ထမ်းတွေကိုပိတ်ရက်ဆက်ရက်ခန်းစားရအောင်လုပ်ပေးမယ်ဆိုပေမဲ့ပိတ်ရက်ကတော့၅ရက်သာတတ်မှတ်ထားပြီးအစားထိုးတဲ့အနေနဲ့ပိတ်ရက်ရအောင်တစ်နှစ်လုံးမှအစားထိုးထည့်ပြီးတော့စီစဉ်ပေးမယ်လို့ဆိုပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ရှုပ်ထွေးတယ်လို့အများကဆိုကြပါတယ်ဒီလိုထုတ်ပြန်ချက်မျိုးဘာကြောင့်ထုတ်တယ်ဒီလိုလုပ်ရတယ်ဆိုတာကိုနားမလည်ဘူးလို့တရင်သာဆရာဦးတီဟာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။အဲ့လိုဘယ်လိုလုပ်ဖြစ်စေချင်းဘာလို့ကြောင်းရရလဲမကြောင်းရရတိုးရရမတိုးရရ။အဲ့လိုပတ်သက်လို့ငါဆက်ဝင်ကြတာကများနေမသိဘူး။တကယ်ကြောင်းရအခုရွေးကောက်ပွဲကြားဖြတ်ရွေးကောက်ပွဲကြီးတဲ့အချိန်မှာတော့တကယ်ကြီးပတ်တကူကသူတို့ politically correct လို့ခေါ်တယ်။တကယ်ကြီးရလည်းငါမလုပ်ဘူး။တကယ်ကြီးရထောက်ခံမှာလို့လည်းပြော။အဲ့ဒီမထောက်ခံတဲ့ဟာကိုရွေးလိုက်တာကပါကြောင့်ရဆိုအဲ့လိုမှာပတ်သက်လာတယ်သူကဘာလို့အဲ့လိုလုပ်ရလဲတော့တော့ကမ္ဘာလို့ရှင်းလို့ရတယ်ဒါပြန်ဖြစ်မယ်အဲတိုက်တာလည်းမကြေအများကြီးအောင်ဆိုပြီးတိတိမလုပ်လို့ဆိုရင်အကြောင်းတစ်ခုရှိရတယ်ဘာလို့လဲဆိုတော့ဒီမထောက်ခံတိုင်လောက်တဲ့အခြေအနေကိုလုပ်တယ်ပေါ့နော်တကယ်တော့အပန်းဆိုလို့ရှိရင်တော့ဒါနိုင်ငံရေးရဘသူမှမထင်တဲ့လူကိုထင်တဲ့အချိန်မှာလုပ်တာတောင်းတောင်းနိုင်ငံပါတီမလုပ်ရဟောနိုင်ငံရေးဆိုရေကောက်ပွဲရန်ကြီးအချိန်မှာမဲလို့ခြင်းလားဒါနိုင်ငံပါတီမလုပ်ကြတာပေါ့နော်ဒီအချိန်မှာလုပ်တဲ့ကိစ္စကအကြောင်းတစ်ခုရှိတယ်။အဲ့လိုအကြောင်းတွေတော့လောလောဆယ်ပေါ်နေရတယ်။အဲ့ဒါရန်ကြည့်
တယ်။ဒီတစ်ပတ်မှာတော့ကုတ်ခိုင်နှမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်တွေပြင်းစင်လာတယ်ဆိုတဲ့သတင်း။လောက်ကင်မှာဆက်ပြီးတော့ဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေကိုမီဒီယာတွေပေါ်မှာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညှိကုံးထုတ်လိုက်ရပါမယ
်။မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဒီခါမှာတော့ဦးကျဆန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ NLD အစိုးရဟာစစ်တပ်နဲ့ဆက်ဆက်ရေးမပြတ်ရွေးရအောင်ပေးဆက်နေရတာတွေဟာဒီမိုကရေစီရေးအတွက်ဘလို့ထိခိုက်မှုရှိနေသလဲ။ရခိုင်ပြည်ထနာကို NLD အစိုးရကင်တွယ်မှုအပေါ်မှာရောပြည်တွင်းနဲ့ပြည်ပအမြင်ကွဲလွဲမှုဆရာတွေကိုရန်ကုန်သတင်းစာတင်နန်းကြောင်းညွှန်ကြားရေးမှုဦးရဲနိုင်မှုပြည်ပသတင်းဌာနတစ်ခုရဲ့မြန်မာပြည်ဆိုင်ရာသတင်းတော့ဘလော့ဂါဦးတီဟာသွေးတို့နဲ့ဦးကျဆန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်။နိုင်ငံတကာမီဒီယာတွေထဲမှာထောက်ပြကြတဲ့ဝေဖန်ကြတဲ့အထက်မှာဒေါက်တာဆန်းစုကြည်အစိုးရကိုဒါအမှတ်ပေးတဲ့ကိစ္စတစ်ခုတက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တယ်ဆိုတဲ့အချက်လည်းပဲအကောင်မြင်ပြီးတော့ပြောကြပါရစေ။ဆိုတော့တမရော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တာတော့ဟုတ်ပြီ။အဲ့တော့အဲ့ဒီအတွက်ဘလောက်ထိပေးဆက်နေရသလဲဆိုတော့ကိုကြည့်မယ်ဆိုရင်လည်းပဲတော်တော်လေးအရေးကြီးမှကိစ္စထင်ပါတယ်။အဲ့ဒီတမရော်နဲ့ကျင်းနတ်အောင်သူတို့ကိုဖွဲ့စည်းပုံဥပဒေအရဒါနိုင်ငံရေးအခွင့်အာဏာတွေအများကြီးပေးထားရတာတွေကောဘလောက်ထိအတားအဆီးဖြစ်နေပါလဲကိုရင်းနိုင်မို့
။ဟုတ်ရုပ်ကပွဲအဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့စိုးရင်ပူပန်လာတဲ့အစာရင်တော့အခုတော်ဆက်ကြည့်ဦးဆောင်တဲ့အစိုးရဘက်ကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်တဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။နောက်ပြီးတော့အဲ့ဒါကလည်းမှန်ကန်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ခံသည့်ဖြစ်စေမလက်ခံသည့်ဖြစ်စေတက်မတော်ရဲ့အထံကဏ္ဍကဒီနိုင်ငံတော်ပုံပြိုးရေးနဲ့ငြိမ်းချမ်းရေးကိစ္စမှာရေးပါတဲ့နေရာရှိနေလို့ပါပဲ။အဲ့တော့တော်ဆက်ကြည့်ကိုယ်တိုင်ကလည်းသတိထားပြီးတော့ဒါကိုဆက်ဆံသွားတယ်။ဒီအတွက်တော့အထိုက်လျောက်ဟိုပေးဆက်ရတာမျိုးတွေရှိနိုင်ပါတယ်။ဥပမာအဖြစ်ဒီကဘွေပတိုင်မီမှာဒီမျိုးသားဒီမိုစီဖွဲ့ချုပ်ကနေပြောလာခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုရောက်ကွေပြီးကာလမှာနည်းနည်းလေးဒါကိုဟိုဟိုထိပ်ပိုင်းဦးစားပေးနေရမှာမထည့်တဲ့ကိစ္စမျိုးတွေရှိပါတယ်။ဒါပေမဲ့တစ်ဖက်ကလည်းပြန်ပြောမယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းဖြစ်စဉ်မှာတက်မတော်နဲ့အထိုင်းလျောက်ဟိုဟိုဆက်ဆံမှုကကောင်းမွန်တဲ့အတွက်ဟိုဆက်ပြီးတော့အရှိမသွားနိုင်တဲ့အနေအထားမျိုးတွေကတော့ရှိပါတယ်။ကျွန်တော်ကတော့ဟိုရောက်ကွေမတိုင်ပြီးကကြိုပြီးတော့ဆိုရင်ကလေးလူတယောက်အနေနဲ့ပြောမယ်ဆိုရင်တော့လောလောဆယ်မှာဒေါက်တာဆူကြီးဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့သွားတဲ့အခြေအနေဒီထိုက်လျောက်ကောင်းမွန်တယ်လို့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုရဲနဲ့မို့ပြောလို့ကျွန်တော်အဲ့ညဉ့်ချင်းကိစ္စကိုဒီမှာတခွန်းထပ်မေးခြင်းပါတယ်။တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တက်မတော်ကြောင့်အပြစ်ခတ်ရစေတောင်မှဒါညဉ့်ချင်းဖြစ်စဉ်ရှေ့မတူတာဘူးဖြစ်နေတယ်လို့သုံးသပ်ကြပါတယ်။ဒေါက်တာဆန်းစုကြီးဟာဒီအရေးမှာတက်မတော်ရဲ့သဘောတူညီချက်မရဘဲနဲ့မမဆစ်ဆက်ပြီးတော့မလုပ်နိုင်ဘူးလို့ဆိုကြပါတယ်။အဲ့ဒီကြောင်ဘယ်လိုပြန်ပြောခြင်းပါလဲခင်ဗျာ။
ကျွန်တော်ဟိုသတင်းမီဒီယာလောကကလူ၁၀ယောက်ကိုကျွန်တော်မေးကြည့်ခဲ့တာရှိပါတယ်အဲ့ဒါကတော့အရင်ဟိုနိုဘမာရွေးကောက်ပွဲမတိုင်မီကညဉ့်ညဉ့်ဖြစ်စဉ်နဲ့နိုဘမာရွေးကောက်ပွဲ
တိုင်ပြီးတဲ့နောက်ပိုင်းမှာရွေးကောက်ပွဲဖြစ်စဉ်မော်ဘလို့မြင်လဲဆိုတဲ့အခါမှာသူတို့တဲကအများစုကဒီမှာရွေးကောက်ပွဲမှာအမျိုးသားလူမျိုးစုအဖွဲ့ချုပ်ကနိုင်ပြီးနောက်ပိုင်းမှာငြိမ်းချမ်းရေးဖြစ်စဉ်ကနည်းနည်းနောက်ဆုတ်သွားတယ်လို့သူတို့ရဲ့အမြင်ကိုသူတို့ပြောခဲ့တာတွေရှိပါတယ်ဒါပေမဲ့ဆိုလိုတဲ့သဘောကဟိုနောက်ပိုင်းမှာနည်းနည်းလေးနှေးသွားတယ်နည်းနည်းလေးတန့်သွားတယ်လို့ဆိုလိုတဲ့သဘောပါဒါပေမဲ့အဲ့ဒီမှာပြန်ပြီးတော့ကျွန်တော်ကပြန်ပြီးတော့သုံးသပ်ရမယ်ဆိုတော့27ရာစုပင်လုံကြီးလာကံမှာအဖြေထွက်ခဲ့တာပြီးတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒါက290ကျော်အကြာမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဒီဖွဲ့တွေအားလုံးဟာမျက်နှာစုံကြီးမှာသူတို့ပြောကျင်တဲ့စံနာတွေသူတို့ရဲ့ခံစားမှုတွေနဲ့သူတို့မျှော်လင့်ချက်တွေကိုထုတ်ပြောခွင့်ရတာကတော့ပထမဦးဆုံးချိန်အဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်နောက်ပြီးတော့ကျွန်တော်ကခုနကသတင်းမီဒီယာအဖွဲ့အစည်းတွေကလူ100ယောက်ကိုကျွန်တော်မေးကြည့်ပါတယ်မြင်ဆိုရဖွဲ့နဲ့အခုဆိုရဖွဲ့နဲ့ဒီလည်းကဲဟိုပြိပခနဲ့ညီငယ်ဖြစ်စဉ်ပေါ်မှာမတူညီတဲ့ဆိုးရွားနှစ်ဖွဲ့ကြားထဲမှာ intention လို့ခေါ်တဲ့စိတ်ဆန္ဒတွေကိုမေးတဲ့အခါမှာတော့သူတို့ကအခုအဆိုရဖွဲ့ကနှောင့်နှေးမှုရှိတော့လဲ intention စိတ်ဆန္ဒအနေနဲ့ယူချက်အနေနဲ့တော့ပူပြီးတော့ယုံကြည်စိတ်ချပွဲရာရှိတယ်လို့သူတို့ပြောပါတယ်ဗ
ျဟုတ်ကဲ့ကိုစီဟာသွေးသဘောထားလည်းသိကျင်ပါတယ်တက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့ပြောကြတဲ့နေရာမှာအဲ့လိုဆက်ဆံရေးကောင်းနေဖို့အတွက် energy ဘက်ကပြစ်ဆက်ရတာဆိုတော့ကပြောသလိုတချို့ကသုံးသက်ကြတယ်တိုင်းရင်းသားခေါင်းဆောင်တွေပေါ့အထူးသဖြင့်တလောတော့ကကျွန်တော်ဖတ်ရပါတယ်တမတော်ရဲ့သဘောတူညီမှုမပါဘဲနဲ့ဒေါန်ဆန်းစုကြည်ဟာဒီကိစ္စမှာရှေ့မရွေးနိုင်ဘူးဆိုတာကိုစီဟာသွေးသဘောထားပြောပါအောင်ခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့အရင်ဆုံးကျွန်တော်ဟိုပါတော့ဒီတက်တဲ့ဟိုဒီ NLD ဆိုတာတဲ့အစီအပြေချင်းဟာတော့ဒီရေးပါလဲဆိုတဲ့ကိစ္စလေးကျွန်တော်အရင်ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ NLD ကကျွန်တော်တို့ဒီလိုမျိုး landslide နိုင်သွားပြီးတော့အစိုးရဖွဲ့တယ်နဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေထဲမှာရောကျွန်တော်နိုင်ငံရေးအခြားနိုင်ငံရဲ့အင်အားစုတွေကြားထဲမှာရောနိုင်ငံတကာအတိုင်းအဝန်းမှာရောစိုးရိမ်ပူပါမှုရှိပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီအရင်ဟိုကျွန်တော်စစ်ဘိုလ်အများဆုံးပါခဲ့တဲ့ဥသရွှေဖွဲ့ခဲ့တယ်လားဥသရွှေထားခဲ့တဲ့ဒီအစိုးရဥသိမ်းစဉ်အစိုးရကဒီကျွန်တော်တို့ဒီတက်မတော်အင်အားစုတွေကဟဲ့လား NLD လိုမျိုးအတိုက်ခံအင်အားစုကနိုင်တော့အာဏာဆွဲပါမလား။အာဏာပြန်ပြီးတော့တက်မတော်အနေနဲ့ဟဲ့လားတက်ခံရအာဏာလက်လွတ်လိုက်ရတဲ့အချိန်မှာတက်မတော်အနေနဲ့တနည်းနည်းအာဏာသိမ်းနိုင်လားဆိုစိုးရိမ်တောင်းကြမှုရှိပါတယ်။ဒါဟာအခြေအနေကိုအများကြီးချိန်ချောက်ပါတယ်။ဆိုတော့ဒီသွားအစ်စ်အနေနဲ့ဒီကျမတော်နဲ့ကောင်းကောင်းမို့မို့ဆက်ဆံနိုင်မှုဒီအစအစအရာရာအထူးသဖြင့်ရန်ကန်တကာအတိုင်းဝိုင်းကောအထူးသဖြင့်ကျွန်တော်တို့အရင်းအမြစ်နိုင်ငံတွေရောအားလုံးစိတ်အေးသွားတယ်ကျွန်တော်တို့ဟိုဘောနော်စိတ်တက်တာရသွားပြီးတော့စပြီးအစိုးရအစ်စ်ကိုယုံကြည်ဆက်ဆံတဲ့အနေအထားမျိုးပါဒါအရင်ရေးပါပါတယ်ကျမတော်နဲ့ပြည်လဲချင်းဒီအပြီးအာသာရထားတဲ့ NLD အနေနဲ့အာသာရရှိမှုကိုဆက်လက်ပြီးတော့ထိန်းသွားနိုင်တယ်လို့ယုံကြည်မှုဖြစ်စေတယ်ဒါအရင်ရေးပါတဲ့ချက်ပါဒါကြောင့်ဒေါက်ဆန်းစုကြည်ရယ်ကျွန်တော်တက်မတော်နဲ့အချင်းပြေအောင်တန်းနိုင်သူတွေကြိုးစားတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့တခြားက
တိုင်းရင်းသားတွေနဲ့ဆက်ဆံရေးရှင်းပြဘူးဆိုတာဟုတ်ကဲ့
ကျွန်တော်နားလည်တာကတော့ဟိုပါပေါ့နော်ဒီဒေါက်ဆန်းစုကြည်ကသူလှုပ်ချင်တာတွေအားလုံးကိုအလားတမတော်ကိုကြော်ပြီးမလုပ်နိုင်ဘူးဒီတိုင်းရင်းသားတွေနဲ့ဒီငင်းကြေးဆွေးနွေးတဲ့အပိုင်းမှာအလားဟိုတက်ကအခုခံတင်နေတယ်ဆိုတဲ့ကိစ္စကတော့တွေ့ရင်ပြောရင်ကျွန်တော်ဒီကိစ္စတော်တော်ရှုပ်ခေးပါတယ်ကျွန်တော်အမြဲပြောဖို့ခက်ပါတယ်မဖြစ်လို့လဲဆိုတော့တချို့အပိုင်းတွေကကျွန်တော်ဒီခြေထားမှာဖြစ်ပြနေတဲ့အပိုင်းတွေရှိပါတယ်ဒါကြီးကြတော့ကျွန်တော်တို့ဒီကာကွယ်ဥပဒေချုပ်ကဒေါက်ဆန်းစုကြည်ကိုဘယ်လိုပြင်ဆင်လာလဲဆိုတော့တော်မသိဘူးတိုက်ပွဲတွေကပိုဖြစ်လာတဲ့အတွက်အခက်အခဲရှိပေမဲ့ဒေါက်ဆန်းစုကြည်ကအခုအချိန်မှာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီတက်မတော်ဘက်မှာရန်နေတကယ့်သူဖြစ်နေတာပေါ့နော်ဆိုတော့ဟိုတက်မတော်ကလည်းကျင်းတော်ကော်မန်ဒါကကြောင်းသွားပြီးအလားအရင်လောကလိုမဟုတ်တော့ဘူးအလားဥထင်ကျော်ဖြစ်သွားပြီးဆိုကြပါဒေါက်ဆန်းစုကြည်ဖြစ်သွားတဲ့အတွက်သူ့အနေနဲ့တိုက်ရတာကအကယ်၍သူ့အနေနဲ့ဒီဒေါက်ဆန်းစုကြည်ဘက်ကနေပြီးတော့အလားဟိုဒီလိုတိုက်ပွဲတစ်ခုရင်းစီကိုသူ့အနေနဲ့ကန့်သတ်နိုင်စရာမရှိဘူးထိကျုံနိုင်စရာမရှိဆိုတော့သူကတိုက်ရတာပို့ပြီးတော့အားတာရတဲ့သဘောရှိတယ်အဲ့တော့သူကလည်းကျွန်တော်တင်ပြပြမှာတော်တော်လေးစစ်စင်ရေးတွေလွတ်ချင်တယ်လို့လုပ်နေတဲ့သဘောရှိပါတယ်ဒါကလည်းဒေါက်ဆန်းစုကြည်အစိုးရအနေနဲ့ဒီဘန်းကိုမကျွမ်းကျင်တာလည်းပါပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကမြန်မာနိုင်ငံအစိုးရအစ်အတွက်အဓိကစင်ခေါ်မှုတစ်ရက်လို့ထင်ပါတယ်အဲ့ဒါကတော့ဘာသာရေးနဲ့ပတ်သက်တဲ့အခြေခံတဲ့ကိစ္စလောလောဆယ်မှာတော့ဘာသာရေးအပြင်အခုပူးတိတော်မောင်တော်ဘက်မှာဖြစ်နေတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအများကြီးပုံမှန်နေနေလောက်လာတဲ့အစိုးရရဲ့နေ့စဉ်နဲ့အများစုတို့ထုတ်ပြန်တဲ့နောက်ပြီးတော့နိုင်ငံတကာအသိအမှတ်ပြုထားတဲ့စောစောကဆရာတို့ညောက်ပြောသူတို့ပဲအစိုးရလည်းဖြစ်တယ်ဒေါင်ဆန်းစုကြည်ကိုယ်တိုင်လည်းပဲဒီဟာကိုအများကြီးမကြာခဏဖြစ်ရှင်းတယ်သို့တော်လည်းပဲနိုင်ငံတကာကသတင်းမီဒီယာတွေကပြောလိုက်တိုင်းပြောလိုက်တိုင်းအဲ့ဒီမှာလူခွေးချိုးဖောက်တာဖြစ်နေတယ်ဘာညာဆိုပြီးတော့ရေးကြပါတယ်ဆိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့နိုင်ငံတကာသတင်းမီဒီယာလောကကပြောနေတာနဲ့လက်ရှိအခြေအနေဘယ်လိုမြင်ပါလဲ
ကျွန်တော်အမြင်ကတော့သူတကယ်ရခိုင်မှာဖြစ်တဲ့ပြဿနာတွေမှာဒါကိုချင်းနှက်ကြတဲ့သတင်းမီဒီယာတွေပဲဖြစ်ဖြစ်နိုင်ငံတကာဖွယ်စည်းတွေပဲဖြစ်ဖြစ်ပြည်ရင်းဖွယ်စည်းတွေပဲဖြစ်ဖြစ်အမြင်ကအများစုကအဖြူနဲ့အမဲကိုရွေးချယ်ကြတာများပါတယ်တချို့ကဖြူလို့ပြောမယ်တချို့ကအမဲလို့ပြောမယ်ကျွန်တော်အမြင်ကတော့ဒီလိုကိစ္စမျိုးကဒီလိုပြိပခမျိုးဟာဟိုမိခိုးရအောင်ရှင်နေမှာရှိတယ်လို့ထင်ပါတယ်
ဥမာအပြင်နိုင်ငံကဖွဲ့စည်းရေးသုံးသက်တဲ့အခါမှာနိုင်ငံကလူ့ခွင့်ရေးဆိုင်ရာကဏ္ဍတွေကသုံးသက်တဲ့ချင်းကတာမျိုးတွေရှိမယ်။ပြည်ရင်းမှာရှိတဲ့ဟိုအထူးအပြင်ဟိုနောက်တစ်ဖက်အစွန်ကမျိုးချေဖွဲ့စည်းတွေကနောက်တစ်မျိုးနဲ့တုံ့ပြန်တာမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီဖြူနဲ့အမဲနေရာတော်တော်များများကပြိပကကိစ္စတွေမှာအဲ့နှစ်ခုကဟိုရှောင်းတိန်တဲ့အနေအရလို့မြင်ပါတယ်။နိုင်ငံကမီဒီယာတွေကဒါနဲ့ပတ်သက်ရင်တော်စုကရိုဟင်ဂျာနာမည်ကိုသုံးပြီးတော့ဖြေရှင်းတာမျိုးမရှိဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့လေးလေးနက်နက်ပြောတာမျိုးမရှိဘူးဆိုတဲ့ဟာမျိုးတွေမှာဟိုတဝက်တက်လက်တခံနိုင်ပေမဲ့တကယ်တမ်းပြည်ပမှာဒေါ်ဆန်းစုကြည်နဲ့အစိုးရဘက်ကရေဆိုင်နေရတဲ့အနေအထားအင်မတန်ခက်ခဲတဲ့အနေအထားဖြစ်ပါတယ်။1962ခုနှစ်နောက်ပိုင်းမှာပထမအဆုံးအချိန်90ကြော်ကြာမှာတက်လာတဲ့ရသအစိုးရဖွဲ့ဟာအခက်အခဲတွေအများကြီးနဲ့ရင်ဆိုင်ရပါတယ်။နောက်တစ်ခုကသူတို့ရသအစိုးရဖွဲ့ကိုထိုးနှက်ခြင်းနဲ့ဒါမှမဟုတ်လေအမားတွေကိုထောက်ပြခြင်းနဲ့အဖွဲ့အစည်းတွေကဒီလုံရက်တွေနဲ့ပတ်သက်ပြီးတော့ဒါကိုနမူနာပေးနေတဲ့အဖွဲ့ရှိသလိုတကယ်တမ်းကလူထုထဲမှာလည်းဒီပြဿနာကိုတည်တည်ချာချာနားလည်မှုရှိတာမဟုတ်ပါဘူး။တခါမှဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့အရင်တုန်းကဘာတွေဖြစ်ခဲ့တယ်ကိုရိုနီကိကဘာတွေဖြစ်ခဲ့တယ်နောက်ပိုင်းဘာတွေဖြစ်တယ်အခုဘာတွေဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်မှုမရှိဘဲနဲ့ social media လူမှုမီဒီယာမှာတော့လည်းကောင်းဒါမှမဟုတ်ရင်လည်းလူလူတွေကြားထဲမှာလည်းကောင်းပြောဆိုနေတဲ့အရာတွေကတော်တော်လေးစိုးရိမ်စရာအနေအထားတွေရှိပါတယ်။အဲ့တော့ဟိုနိုင်ငံတကာမီဒီယာတွေကပေါ်ပြသလိုနိုင်ငံတော်တကာတာဝန်ခံပုဂ္ဂိုလ် Nobel ငြိမ်းချမ်းဆုရှင်ဒေါက်တာဆုကြည်ကလုံးဝဂရုမစိုက်ဘူးဆိုတော့ဟိုအမြင်ကိုတော့ကျွန်တော်ကသဘောမတူနိုင်ပါဘူး။ကျွန်တော်ထင်တာကတော့သူဟာထိုက်တဲ့လောက်တော့ဂရုစိုက်တယ်။ဒါပေမဲ့ဟိုစိုးရိမ်မှုကြီးကောင်းကြီးမယ်လို့ကျွန်တော်မြင်ပါတယ်။စိုးရိမ်မှုကြီးကောင်းကြီးမယ်အတွက်ဒီပေါ်မှာဆင်ခြင်မှုများလဲများနိုင်ပါတယ်။နောက်တစ်ခုကဒီအစိုးရဘက်တွေတောင်မကဘဲနဲ့သတင်းမီဒီယာတွေကဒီပေါ်မှာထုတ်ပြန်တာကလည်းအခုချိန်မှာဒီအဖြူနဲ့အမဲပုံစံဖြစ်နေပြီးတော့မိခိုးရောင်ကြတဲ့အလေလက်အခြေအနေကိုသတင်းထုတ်ပြန်ဖို့အတွက်ကျွမ်းကျင်မှုပဲဖြစ်ဖြစ်ဒါမှမဟုတ်လေလူအများစုဒါမှလည်းလူအများစုမဟုတ်ရင်တောင်မှတော်တော်များတဲ့ဗုဒ္ဓဘာသာမြန်မာတွေရဲ့တုံ့ပြန်မှုပေါ်မှာစိုးရိမ်မှုလွန်ကဲပြီးတော့စိတ်ဆင်ခြင်လွန်းနေတာတော့ရှိနေတယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုသီဟာသွေးရဲ့သဘောထားလည်းသိရင်ပါတယ်ဒီအရေးမြန်မာအစိုးရကင်တွယ်ပုံနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက
်ဟုတ်ကဲ့ဒီအခုချိန်ဒီအစိုးရအသင်းတွေနဲ့ကင်တွယ်နေတဲ့ပုံစံကကျွန်တော်အမှန်ကန်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့တတိကြီးကြီးနဲ့သာပြီးကင်တွယ်နေတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့ဆိုတော့အရင်အစိုးရဆက်ဆက်ကလုပ်ခဲ့တဲ့လုပ်ပြီးလုပ်ရတယ်လေကျိုးဆက်တွေကကျွန်တော်တို့မြင်ပြီးတွေ့ပြီးဖြစ်ပါတယ်ပို့ဆိုးသွားတယ်ဟလာပို့ပြီးတော့ချင်းရဆက်တဲ့အနေထားကိုရောက်လာတယ်ဆိုတော့အားလုံးလည်းမြင်ကြပါတယ်ဆိုအခုအခြေအနေကအခုဖြစ်သွားနေတဲ့အခြေအနေကစဖြစ်တယ်ကနေပြီးတော့ကျွန်တော်လေ့လာကြည့်မယ်ဆိုလို့ဆိုရင်ဒီတစ်ခိုင်မှာဖြစ်နေတဲ့ကိစ္စမော်ရိုတဝိုက်မှာဖြစ်နေတဲ့ကိစ္စထောင်ချောက်အခုလည်းကျွန်တော်တို့မောင်းသွင်းနေတာပါဘယ်လိုထောင်ချောက်တွေကိုမောင်းသွင်းနေတာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအရက်သားတွေကိုဟလာအင်အားသုံးပြီးတော့ခြေမုံနဲ့နှိမ့်ဆက်တယ်တတ်တတ်တယ်ဆိုတော့အမြင်ကိုရအောင်စနစ်တကျကျွန်တော်တို့ခံပြီးနေတာပါဘာဖြစ်လို့လဲဆိုတော့ဒီလက်နဲ့ကိုင်အုပ်ချွတ်မှုဟာလက်နဲ့အကောင်းစားတွေနဲ့ခြေဆိုင်တိုက်ပွဲဝင်နေတာမဟုတ်ဘဲနဲ့ပရိပတ်သတ်တစ်ခုဖြစ်အောင်လုပ်ပွေးပြီးတော့မှဒီဘက်ကနေပြီးတော့တိုက်လန်တိုက်ခိုက်တဲ့အခြေမျိုးဟာဟိုဘက်မှာအရက်သားတွေကိုခုခံခံနဲ့ဒီနဲ့ကျင်းကျင်းကိုဆင်ရင်နေရာတွေ့ပါလေ။ဆိုဒီအကျင်းကအားလုံးမျောလင်းထားသလိုပဲဟလာဟိုလူတွေအများကြီးပြေးလာပါ။အခုပြေးတဲ့လူတွေကရက်သားတွေဖြစ်နေတယ်လား၊ဒုတ်သားလက်နဲ့လူတွေဖြစ်နေတယ်။တော့လက်နဲ့ခေါင်းတွေတက်ဆင်လာတာမဟုတ်ဘူး။ဆိုတော့ဒီဟာအရန်အရေးကြီးပါလေ။ဂျာကိုလုံနေတဲ့လူတွေကဘာယူရတဲ့လုံနေလဲဆိုတာကိုကျွန်တော်တို့ကဒါအရန်သတိထားရပါပဲ။အခုတော့မြင်ရတဲ့လောက်ကတော့ကျွန်တော်တို့ရက်သားတွေအခုတော့ဒီလိုတက်နေတယ်ဆိုရင် image ကိုဟိုပေါ်အောင်လို့ကျွန်တော်တို့ထောင်ချောက်တစ်ခုကိုပဲဆင်ရင်ထားတယ်လို့မြင်ပါတယ်။ဒါကြောင့်မို့လို့လဲဒီကြီးသွားတဲ့အစိုးရအသက်ကနေပြီးဖြည်းဖြည်းချင်းကြိုက်ကြတယ်လို့မြင်ပါတယ်။ဆိုတော့ဟိုဒီတော့ပို့ပြီးတော့ကျွန်တော်တို့မီဒီယာတွေတွားခွင့်လောက်ခွင့်ပေးဖို့အဲ့ဒီနေရာတွေကိုသတ်ပါတီကတွားဖို့တွားခွင့်ပေးဖို့တွေကျွန်တော်တို့လုံနေပါတယ်။မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တစ်ဖြည်းဖြည်းနဲ့ဒီဗီဇာကြီးလာနိုင်ပါတယ်။နိုင်ငံတကာပို့ပြီးတော့သွတ်ဆွဲပြောဆိုတဲ့နေရာတွေရှိမှာကြီးလာနိုင်ပါတယ်။
ဥကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်သောတာရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါသောတာရှင်များရှင်ငွေပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်လွင်မြစ်ကူးတံတားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမည်ပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တံတွေထွက်ပေါ်နေပါတယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြနေတယ်ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆက်ဆက်မလုပ်ခဲ့တာလားတိုင်းရင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။သတင်းရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်တဲ့ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တခိတခါကမြန်မာနိုင်ငံတဝန်းကြီးရွာဒေသတချို့မှာရွာလုံးကျွတ်အိုးဖုတ်တဲ့လုပ်ငန်းလုပ်ကန်ကြတဲ့နေရာမှာစကိုင်းတိုင်းဒေသကြီးအိုးဖို့ရက်ွက်လည်းပါဝင်ပါတယ်။ ERD မြစ်ကမ်းနဘေးစကိုင်းဒေသကထွက်တဲ့ဒီအိုးတွေကိုဒေသနာမည်ဆွဲပြုပြီးတော့စကိုင်းအိုးဆိုပြီးတော့ခေါ်တွင်ကြတာပါ။မြန်မာနိုင်ငံတဝန်းနာမည်ကျော်ကြားတဲ့စကိုင်းအိုးလုပ်ငန်းဟာအခုတခါမှာတော့ကုန်ကျန်းရှားပါမှုတန်တဲ့အိုးလုပ်ငန်းလုပ်ကိုင်သူတွေတဖြည်းဖြည်းနှဲပါလာတာကြောင့်ရိုးရာအိုးလုပ်ငန်းပျောက်ကွယ်သွားမလားဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အကြောင်းကိုဒီတစ်ပတ်မြန်မာတခွင်စီစဉ်မှာကိုထောင်ကတင်ဆက်ထားတာကိုနားဆင်ပါရှင
်မြန်မာနိုင်ငံအလဲပိုင်းမြို့နယ်ဒေသကြီးရွာတချို့မှာအိုးလုပ်ငန်းလုပ်ကိုင်သူတွေဒုနဲ့တဲရှိပေမလို့စကိုင်းအိုးလို့ခေါ်တွန်တတဲ့စကိုင်းတိုင်းဒေသကြီးအိုးဘူရက်ကွက်ကလုပ်တဲ့အိုးတွေဟာတမှုထူးကြတယ်လို့လူအများကပြောဆိုကြပါတယ်။စကိုင်းအိုးရဲ့တွင်ပြင်လက္ခဏာဟာတည်တက်လှပလာပြီးတော့ဒီအိုးလုပ်ငန်းလုပ်ကိုင်ရာမှာကုန်ကျန်းအဖြစ်အသုံးပြုလို့ရှိတဲ့တဲ့ဟာလဲအေယာဝရီမြစ်ကမ်းတဘေးကရတာကြောင့်စကိုင်းအိုးဟာတခြားအိုးတွေထက်ပိုပြီးတော့အေးစိတ်မှုရှိတယ်ဆိုပြီးတော့ယူဆတတ်ကြတာပါ။အိုးတလုံးဖြစ်ဖို့မြင်းနေနဲ့မြင်းနဲ့စတဲ့ကုန်ကျန်းတွေကိုရောနှောပြီးမှွေတာကစလို့နောက်ဆုံးကောင်းမွန်တဲ့အိုးတလုံးရသည့်အထိတည်င်းဘက်တစ်ဘက်နီးပါးလောက်အစဉ်စဉ်လုပ်ကင်ကြရတယ်လို့မီယိုဖလာအိုးလုပ်ငန်းလုပ်ကင်လာတဲ့အိုးဘိုရက်ကွက်ကဒေါက်တင်ရှင်ကပြောပါတယ်
။အိုးတလုံးလုပ်ဖို့အတွက်ကမြင်းနေနဲ့မြင်းနဲ့ကိုအစာပြုတ်တူပြီးလှမ်းပါတယ်။ဆိုတာကိုနေပူအောင်ချအောင်ချောက်မှသာလျင်ထုတ်ပြီးအနီနဲ့နဲ့ရောပြီးတော့တမမှွေရပါတယ်။မှွေပြီးတဲ့ချိန်ခါကြရင်ဒီနေ့လို့မှွေပြီးနှက်ထားတဲ့ချိန်ခါကြရင်နှစ်ဖက်ငါလို့ကြတော့နင်းရပါတယ်နင်းပြီးလို့ရှိရင်ပုံသွင်းတဲ့လူရောတဲ့တဲ့လူရောတဦးစီလာပြီးတော့ပုံသွင်းရပါတယ်ပထမအဆင့်ဟာဒီနေ့ပုံသွင်းနှစ်ဖက်ငါလို့ညနေလောက်မှအိုက်အိုးပထမအဆင့်ကိုလုံးရပါတယ်လုံးပြီးလို့ရှိတဲ့တညသိပ်ပြီးရင်နှစ်ဖက်ငါလို့ဆင့်ချက်မှစွရပါတယ်စွပြီးလို့ရှိရင်ဒုတိယအဆင့်ခတ်ရပါတယ်ခတ်ရပြီးလို့ရှိလို့ရှိရင်နေဘူးတဲ့မထားဘဲနဲ့နေထည့်ထားရပါတယ်နေထည့်ထားပြီးအေးမှသာလျင်နေ၆ပြီးမှသာအိုး၆ပြီးမှသာအိုးဖုတ်လို့ရပါတယ်အဲ့ဒီအစင်ကနောက်ဆုံးဆင့်ပါပဲ
။ဥတလုံးတည်တက်လှပဖို့အတွက်ဥခတ်တဲ့သူဥပုံသွင်းတဲ့သူအတွက်လည်းအရေးပါလာတယ်လို့ဥဖုတ်တဲ့သူတွေအတွက်လည်းတာဝန်ကြီးပါတယ်။ရာသီဥတုပေါ်မူတည်ပြီးဥပေါင်း900ကနေ900အထိသဘောဝအတိုင်းစနစ်တကျနဲ့ဥဖုတ်ကြရတာပါ။ဥဖုတ်အရက်ကထွက်တဲ့ဥတွေကိုအိမ်တွေမှာတောက်ရုပ်အဖြစ်အများဆုံးအသုံးပြုတတ်ကြတယ်လို့တခါတရံမှာလည်းတင်းညံအခါတမယမှာအတာဥအဖြစ်လည်းတုံ့တက်ကြပါတယ်။တခြားနေရာဒေသတချို့မှာလည်းအိုးလုပ်ငန်းလုပ်ကန်ကြသူတွေရှိပေမလို့စကိုင်းအိုးဟာတခြားအိုးတွေထက်ပိုပြီးတော့လူကြိုက်များတယ်လို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကလေးကအိုးလုပ်ငန်းလုပ်ကန်လာခဲ့တဲ့ဒေါ်ဝင်းဝင်းမော်ကဆိုပါတယ
်။စကိုင်းအိုးရဲ့အတားကြကတာလောက်ရမှလည်းမြေကြီးမှလည်းတဲပါတယ်။ဒါအန်တီတို့လုပ်တဲ့နေရာမှလည်းတဲနဲ့ဖြူးပြီးတော့တဲနဲ့ပက်ပြီးတော့လောက်ရတဲ့အတွက်ဒီစကိုင်းအိုးမှာအယိုးမရှိဘဲနဲ့အစိမ့်ဆိုတာစကိုင်းအိုးဆိုတာအများအားစိတ်နေတဲ့ခါကျတော့အဲစိတ်နဲ့ဒီတဲပါတဲ့အတွက်ကစိတ်နာစိတ်နာပေါ့နော်စိတ်နဲ့အတွက်ကအေးတာအဲ့ဒါအဓိကပဲအဲ့တော့အန်တီတို့အိုးကအေးတာလဲသူများအိုးတဲ့ပိုတယ်တခြားအိုးကိုလည်းသူတို့စကိုင်းအိုးလို့ပုံစံမျိုးတဲပဲရောင်းနေပေါ့နော်အန်တီတို့ကအဲ့လိုလည်းမလုပ်ဘူးဒါတဘာဝတဲအမကြီးတဲမှလည်းတဲပါရတယ်လောက်ရမှလည်းတဲပါရတယ်အဲ့ဒါကြောင့်မလို့ပိုပြီးတော့အေးခြင်းလည်းရှိတယ်နာမည်ရခြင်းလည်းရှိတယ်
စကိုင်းအိုးလုတ်ကန်ရမှာအစစ်စစ်လုတ်ကန်ရပေမလို့ဈေးကွက်ထဲမှာတော့တအိုးကိုမြန်မာငွေ1500လောက်သာတန်ချေရှိပါတယ်အိုးလုပ်ငန်းလုတ်ကိုင်းတဲ့နေရာမှာရာသီဥတုအပေါ်မူတည်ပြီးတော့လုတ်ရတာဖြစ်တာကြောင့်တနစ်မှာ6လလောက်သာလုတ်ကိုင်းနိုင်ပါတယ်။မိုးတဖြောက်ဖြောက်ရွာသွန်းတဲ့မိုးရွံ့ကာလမှာတော့ဒီလုပ်ငန်းလုတ်ကိုင်းမှုမဖြစ်နိုင်ပါဘူး။စကိုင်းဒေသကထွက်တဲ့အိုးတွေထဲမှာတော့ဆောင်းနှုံးကာလပြာဒိုလာတွင်ထက်တဲ့အိုးတွေကအကောင်းဆုံးဖြစ်တယ်လို့ဒေါက်တင်ရှင်ကထင်မြင်ပါတယ
်။ရာသီအိုးကအဲဒီပြာဒိုလာတဲ့နှက်တဲ့မြေကြီးတို့ပဲတို့ကမူတည်တယ်လေ။ပြာဒိုလာကအေးတက်များတော့မြေကြီးတွေပိုင်းနှက်တာတွေပါလေအေးတက်ဝင်တယ်လေ။အေးရဝင်တော့တဲကင်ညားတယ်လေအိုးလုတ်တဲ့ခါတဲအကင်ညားတဲ့ခါကျတော့အေးအိုးကအေးပုံများတယ်အဲ့ဒါကြောင့်မို့ရာသူလိုက်တဲ့အိုးကတံပိုးရှိတာနာမည်ကြီးတာအဲ့ဒါပါပဲဒီပြင်ကြီးကတော့ပိုးမထူးပါဘူးဟုတ်ကဲ့
ဒါကြောင့်လေစကိုင်းဦးကိုမြို့နယ်ဒေသအသီးသီးမှာစိတ်နှက်တက်ကြပြီးတကူတကဝယ်ယူမှုတွေရှိတယ်လို့ဦးရောင်းဝယ်ချသူတွေကပြောပါတယ်။ဦးအမျိုးမျိုးရောင်းဝယ်လုပ်ငန်းလုပ်ကင်နေတဲ့စကိုင်းမြို့ပေါ်ကမမူမူဆန်ကတော့စကိုင်းဦးဟာတခြားဦးတွေထက်ပိုပြီးအယောင်သွက်တယ်လို့ပြောပါတယ
်။အဓိကအယောင်အဆုံးကတော့မောင်လေးကအမားတို့စကိုင်းဦးကတော့အယောင်ရဆုံးပေါ့နော်။
ဆိုဘာကြောင့်စကိုင်းကြီးကပိုရောင်းတက်တယ်လို့ထင်တယ်
။မမတို့ရဲ့ဒေတာအိုးကတဲပို့ပြီးတော့ထည့်ပြီးတော့များတယ်ပေါ့နော်ထည့်လောက်လာလောက်တဲ့အချိန်မှာများတော့ကြတော့ပို့ပြီးတော့ကြတော့လူတွေကဒီပြင်းအိုးနဲ့နှစ်ခုရှင်လိုက်ရင်စကိုင်းအိုးလေးပဲပေးပါဆိုပြီးမေးဝယ်ကြတာပါ
။အခုနောက်ပိုင်းရေခဲတစ်တာတွေနဲ့ရေအေးပိဆက်တွေမြန်မာလူထုအတိုင်းဝန်းကြပေါ်ပေါ်များများပေါ်ထွက်လာနေပေမဲ့လို့စကိုင်းဒေတာကထွက်တဲ့စကိုင်းအိုးကိုအခုရက်ထိနေအိမ်တွေမှာအသုံးပြုနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လို့ရန်ကုန်မြို့အပါအဝင်မြို့ကြီးပြားကြီးတချို့မှာတော့ဒီအိုးတွေကိုအသုံးပြုမှုတိတ်မရှိတော့ပါဘူး။နေမြို့တွေကျွာတွေမှာတော့လူကြီးလူငယ်အများစုကနေပူပူမှာမြေအိုးလေးတွေကရေအေးအေးလေးကိုတောက်လိုက်ရမှစိတ်ကြည်နဲ့သွားတယ်လို့ဆိုကြပါရဲ့။ဒါကြောင့်လဲစကိုင်းအိုးကိုဒီနေ့ဒီချိန်ထိပေါပေါတီတီရောင်းချနေရသေးတယ်လို့မမူမူဆန်ကဖွင့်ဟပါရဲ့။
တွက်တယ်မောင်လေးပိုတောင်းတွက်လာသေးတယ်ဘာလို့လုံးဆိုတော့ကျတော့ရေခဲတစ်တာတွေကလူကြီးနဲ့မတည့်ဘူးပေါ့နော်။ရေကရေခဲပူတွေကရေတွေလူတွေကမကြိုက်ဖက်နဲ့ဒီမှာဒီအိုးရရေလေးရပဲတဘာဝအေးလေးကိုကြိုက်တယ်ဆိုပြီးတော့ကြတော့ဒီအိုးလေးတွေကိုပဲလာဝယ်ကြတာပါမယ
်။ရှင်းမြမမင်းများအဆက်ဆက်လက်ထက်ကလေးကအိုးလုံးတိုင်းလုပ်ကင်လာတဲ့ရက်ဖြစ်တာကြောင့်အိုးဖို့လို့နာမည်တွင်တဲ့ဒီရက်မှာတခိတခါကရွာလုံးချွနေပါအိုးလုံးတိုင်းလုပ်ကင်သူတွေရှိပါတယ်။အခုတော့တဖြည်းဖြည်းနဲ့ဒီလုပ်ငန်းလုပ်ကင်သူတွေနှဲလာတယ်လို့လက်ဆင့်ကန်တည်ယူမဲ့လူငယ်တွေလည်းမရှိကြတော့ဘူးလို့ဒေသခံတွေကရှင်းပွင့်ကြပါတယ်။ဒါအပြင်ကုန်ကျန်ရှာပတ်မှုတန်ကိုလည်းရင်ဆိုင်နေရပြီလို့ဆိုကြပါတယ်
။အခုဆိုရင်အန်တီရိုဟိုတုန်းကဆိုလို့ရှိရင်88တုန်းကဆိုလို့ရှိရင်အန်တီရိုဒီအိုးဖို့အရှိဘက်တန်လန်းလေးကြော်လိုက်တာနဲ့မြေရရတယ်။အခုအန်တီရိုမှာဟိုးမင်းကွန်းဘက်မှာအန်တီရိုမှာမြေဦးနော်မြေရှင်တွေတက်တက်ရောင်းတဲ့လူရှိတာအန်တီရိုကအဲ့မှာကန့်လန့်ကြီးနဲ့ဝယ်ရတာ။ကောင်ကလည်းအခက်ခဲဖြစ်တယ်လှုပ်တဲ့လူကလည်းအခက်ခဲဖြစ်တယ်အန်တီရဆိုလို့ရှိရင်အခုသားသမီး၄ယောက်မွေးထားတယ်အန်တီသားသမီးတို့တယောက်မှအိုးလုံးမတင်တော့
အခုတောင်မှဒါအမားတို့အရွယ်တန်းဆိုရင်အမေတန်းနေခေါ်ပြီလေအဲ့အမေတန်းနေပဲလှုပ်ကြတော့တာသမီးတွေကလုံးဝမလှုပ်တော့ဘူးလက်ကူကိုမလှုပ်တော့ဘဲနဲ့အမားတို့ဒေသမှာရက်ကန်းရှိတယ်အဲဒီပြင်မှာကြာတော့လည်းအမားတို့နဲ့နီးစပ်ရရက်ွက်တွေမှာခေါက်ဆက်ဆက်ယုံတို့ဘာလို့ရှိတော့ကြတော့အဲ့ဒီတွေမှာလိုက်ပြီးလှုပ်ကြတာအဲ့ကြတော့အမေတွေကပဲဒီတနိုင်တစ်ပိုင်းမှာလှုပ်နေတော့ကြတော့အိုးထွက်ကခါတိုင်းမှာဆိုလို့ရှိရင်တနည်းကိုထားပါတော့မောင်လေးကတအိမ်မှာ1000လောက်ထွက်တယ်ဆိုတော့အခု5000လောက်ပဲထွက်တော့တာ
။ယာတိဥထုအပေါ်မူတည်ပြီးတော့အိုးလုပ်ငန်းလုပ်ကင်ကြသလိုအခုနောက်ပိုင်းကုန်ကျန်းရှာပတ်မှုတန်နဲ့အိုးလုပ်ငန်းလုပ်ကင်သူတွေလည်းနေပါလာတဲ့အတွက်ကြောင့်မလို့နောက်တစ်ချိန်မှာဒီလက်မှုပညာလုပ်ငန်းပြည့်ပြောက်သွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ကျွန်တော်ထားပါခင်ဗျာ။
ဒါထောင်းတင်ဆက်ထားတဲ့မြန်မာတခွင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်ကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်ခုဒီကမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လုံးဦးကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2005ခုနှစ်တုန်းကအခွန်ဆောင်ခဲ့တဲ့မှတ်တမ်းတွေကစာမျက်နှာနဲ့မျက်နှာကိုမမျှော်လင့်မဲ့အီးမေးလ်ကလက်ခံရရှိခဲ့တယ်လို့ဆိုတဲ့ခွန်ဆောင်ရကျွမ်းကျင်သူပူလစ်ဇာဆုရှင်သတင်းသမားဒေးဗစ်ကင်ဂျစ်စတန်ကိုသမ္မတကဗိုလ်ထုနေဆောင်ရွက်မယ်တစ်တွာလူမှုကွန်ရက်ကနေဝေဖန်ထုတ်နယ်လိုက်ပါတယ်သမ္မတအင်ပြိုကတော့အင်္ဂါနေ့နောက်ပိုင်းကြေညာချက်ထုတ်ပြန်ခဲ့ပြီးသမ္မတထရမ့်မှာ2005ခုနှစ်မှာဒေါ်လာတန်150ကျော်ဝင်ငွေရခဲ့ပြီး38သန်းကိုဝင်ငွေကုန်ဖြစ်ပေးဆောင်တဲ့အကြောင်းနဲ့ခွန်ဆောင်ထားတဲ့တရားဝင်မှတ်တမ်းတစ်ခုကိုဖော်ပြခဲ့ရုံးမြင့်တင်ကြားဌာနရဲ့လုပ်ရာဥပဒေနဲ့မညီဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ်လေသာလန်ဝင်ကြီးချုပ်နဲ့ရွှေပြောင်းဝင်ရမှုတွေနဲ့အစ္စလာမ်တွေကိုဆန့်ကျင်တဲ့ရှေ့တူဖြစ်တဲ့ဟီရတ်ဖီရတ်တူတီတီဦးဆောင်တဲ့နိုင်ငံရေးပါတီတစ်ခုအဓိကအားပြိုင်နေကြတဲ့ဒီကနေ့လွှတ်တော်ယူကောက်ပွဲအတွက်လေသာလန်လူလူကမဲပေးနေကြပါပြီယူကောက်ပွဲမှာတန်ငင်လူလူစစ်တမ်းတွေအကြတော့ဝင်ကြီးချုပ်ကလူလူထောက်ခံမှုရနေတာကိုတွေ့ရပါတယ်စီးရီးယားနိုင်ငံဒမက်စကတ်မြို့တော်မှာအထူးကံဘုံခွက်တက်ခဲမှုတစ်ခုတီးခြားစီဖြစ်ပွားခဲ့ကြောင်းနိုင်ငံမှာရုံးမြင့်တန်ကြီးကကြေညာပါတယ်ပထမတက်ခဲမှုဖြစ်ခဲ့တဲ့တရားရုံးအဆောက်အဦတွင်မှာတော့လူ25ဦးထက်မနည်းသေဆုံးကြောင်းလည်းတရားစိုးရပိုင်တရင်ကဖော်ပြခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးတိုင်လာဆန်တော့အကြအာရှခီးစဉ်ဖြစ်ဒီနေ့စတင်လိုက်ပါပြီဂျပန်နိုင်ငံကိုအရင်ဆုံးရောက်ရှိသွားမယ်ဝန်ကြီးတိုင်လာဆန်ဟာဆိုရင်မဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေပုံမှန်ခိုင်မာအောင်လုပ်ဆောင်မှုမြက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးချီဆန်ရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ခိုင်တွင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးသွားမယ်လို့လည်းမျှော်လင့်ရပါတယ်။ကြာသပတေးနေ့မှာတော့ဂျပန်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံအောင်ပါပါ
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဂျူဘင်စကီဖြစ်ပါတယ်။
ကျမအီတန်စပါရှင်။ View American တန်မနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိ9မီတာ24 40 48 50ပြင်လိုင်းလမီတာ190တို့ကနေလည်းဓာတ်ထုတ်လွှင့်ပေးသွားအောင်ပါပါ။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.